Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော်ဗီဒီယို American တန်းကနေ February 14ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Nanometer 1925 30 minutes နဲ့ Line meter 190လို့အပြင် VOA Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကချိန်ညပေးသွားမှာဖြစ်ပါတယ်ခင်ဗျာစစ်တကအနာသိမှုကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတွေရန်ကုန်မန္တလေးနဲ့နေပြည်တော်ပါဝင်နိုင်ငံတော်ငါမြို့တွေမှာဒီနေ့မှလည်းအရှိန်ဟုန်နဲ့ဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်။ရန်ကုန်မှာတော့လမ်းထွက်ဆန္ဒပြတာတွေအခုဆိုရင်ကိုရမြောက်ရှိသွားပြီဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေဟာလည်းလှေတန်းမီနီကုန်းနဲ့မြို့နယ်မှာစုဝေးခဲ့ကြပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးအမြင့်နဲ့ဖမ်းဆီးထားတဲ့သူတွေအများဆုံးပြန်လွတ်ပေးဖို့ဝန်ထမ်းတွေအနေနဲ့ CDM လှုပ်ရှားမှုမှာပါဝင်ဖို့ကိုတောင်းဆိုခဲ့ကြပါတယ်။အပြင်ဆန္ဒပြတဲ့သူတွေဟာတက္ကသိုလ်ဒေါ်လန်းကအမေရိကန်တန်ရုံးရှိနဲ့ကန်တော်ရေးရှိကကုလသမဂ္ဂရုံးရှိဒီမှာတွားရောက်ပြီးတော့လဲမြန်မာစစ်တပ်ကိုအမေရိကန်နဲ့နိုင်ငံတကာကဖိအားပေးဖို့တောင်းဆိုတာတွေကိုဆက်ပြီးတော့လုပ်ခဲ့ကြပါတယ်။ဒီနေ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြပြည်သူတွေနဲ့အတူလွတ်တော်အမတ်တချို့နဲ့အမှုပညာရှင်တွေလည်းပါဝင်ခဲ့ကြသလိုအင်ဂျင်နီယာကျောင်းပေါင်းစုံပါဝင်တဲ့အင်ဂျင်နီယာတပ်ပေါင်းစုတပိတ်အဖွဲ့လည်းရန်ကုန်မှာစုဝေးပြီးတော့ဆန္ဒပြခဲ့ပါတယ်။ဒါပြင်ကက်သလစ်ခရစ်ယာန်ဘာသာဝင်များအဖွဲ့ကလည်းရန်ကုန်တက္ကသိုလ်ရှိပြည်လန်းပေါ်မှာစုဝေးပြီးတော့စာတမ်းတွေပိုစတာတွေဒေါန်ဆန်းစုကြည်ရဲ့ဓာတ်ပုံတွေကိုင်ဆောင်ပြီးတော့ငြိမ်းချမ်းစွာစီတန်းလဲလဲဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ဘက်မှာတော့စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတွေဒီနေ့မှဆက်လက်ဖြစ်ပွားခဲ့ပြီးတော့ပြည်သူလူထုတွေတိတ်နဲ့ချီပြီးပါဝင်ခဲ့ကြသလိုမန္တလေးနိုင်ငံသားဘာသာတက္ကသိုလ်ကကျောင်းသားကျောင်းသူတွေလည်းဆန္ဒပြခဲ့ကြတာကိုတွေ့ခဲ့ရပါတယ်။ဒါပြင်နေပြည်တော်မှာဆိုရင်လည်းဆန္ဒပြတဲ့သူတွေဟာကားတွေမော်တော်ဆိုင်ကယ်တွေနဲ့စီတန်းလဲလဲဆန္ဒပြခဲ့ကြပြီးတော့ဝန်ထမ်းတွေအနေနဲ့အကြမ်းမဖက်ပဲအာဏာဖီဇန်နဲ့ CDM လှုပ်ရှားမှုမှာပါဝင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။ရန်ကုန်မန္တလေးနဲ့နေပြည်တော်မြို့တွေမှာလူလူဆန္ဒပြပွဲတွေဖြစ်ပွားနေတဲ့အချိန်ထဲမှာပဲနိုင်ငံအမြောက်ပိုင်းကချင်ပြည်နယ်ကနေတောင်ပိုင်းတနင်္သာရီတိုင်းအထိနိုင်ငံတော်ကတခြားမြို့တွေမှာလည်းစစ်တပ်အာဏာသိမ်းမှုကိုလက်မခံတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။အချင်းပြည်နယ်မြကြီးနားဝိုင်းမော်သခိုင်းတိုင်းမုံရွာနဲ့ကလေးမြို့တွေမှာလူလူဆန္ဒပြပွဲတွေဒီနေ့မှဆက်လက်ဖြစ်ပွားခဲ့သလိုရှမ်းပြည်နယ်တောင်ကြီးဖဲခုံမြို့နဲ့ကယားပြည်နယ်လွိုင်ကော်မြို့မှာလည်းခရင်တိုင်းသားတွေပါဝင်ပြည်သူတွေကဒေါန်ဆန်းစုကြည်လွတ်မြောက်ရေးနဲ့ဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဒါပြင်မိထီလာတထုံဖျားသုံးစုကျိုင်းစိတ်ကြီးနဲ့တဝဲမြို့တွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့အတော်များများကတော့ငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်။ဒါပေမဲ့မွန်ပြည်နယ်မော်မြိုင်မြို့ကဆန္ဒပြပွဲတွေမှာတော့ဆန္ဒပြတဲ့ကျောင်းသားကျောင်းသူတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းပြီးတော့ပစ်ခတ်မှုတွေရှိခဲ့ပါတယ်ခင်ဗျာစစ်အာဏာသိမ်းမှုကိုအကြမ်းဖက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုအားကောင်းပြီးတော့အခုတစ်ပတ်မှာအောင်မြင်မှုရဖို့အတွက်အရေးကြီးဆုံးဖြစ်တယ်လို့88မျိုးဆက်ငင်းငင်းရင်းနဲ့ဖွင့်လှစ်လူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ
် CDM နော်လူဝန်သားတွေအလုံးမစီရေးဒီရက်သက်တဲ့ဘက်ကအရေးကြီးဆုံးဒါအဆုံးဖြတ်ပေးမှာကတော့ဒီမှာတပည့်အဖွဲ့တွေစနစ်တကျနဲ့ကျွန်တော်တို့စင်စီစဉ်နေရတာကတန်ယုံရှိတွေကိုသွားပြီးတော့တကယ်စမတ်ကြတဲ့ပုံစံနေနဲ့ဆန္ဒပြနိုင်ဖို့နော်ပြီးတဲ့ခါကျတော့ယုံနေဌာနဆိုင်ရာပေါ့နော်အရေးကြီးတဲ့ယုံနေရှိမှသွားပြီးတော့တပည့်တားနိုင်ဖို့
ပြီးခဲ့တဲ့ February 10ရက်နေ့ကစပြီးတော့မြန်မာအာဏာပိုင်တွေဘက်ကအင်တာနက်တွေကိုကန့်သတ်ဖို့ညွှန်ကြားချက်တွေကိုရရှိခဲ့တယ်လို့မြန်မာနိုင်ငံကဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ Telenor ကုမ္ပဏီကပြောလိုက်ပါတယ်မြန်မာစစ်တပ်ကအာဏာသိမ်းခဲ့တဲ့ February 10ရက်နေ့ကတည်းကအာဏာပိုင်တွေဘက်ကအင်တာနက်တွေကိုကန့်သတ်ထိန်းချုပ်တာတွေလုပ်ဖို့ပြောခဲ့ပေမဲ့သူတို့အနေနဲ့အာဏာပိုင်တွေရဲ့တောင်းဆိုမှုတွေကိုတချို့ရက်တွေမှာအချိန်အကန့်အသတ်နဲ့လိုက်ရောခဲ့ပေမဲ့ဒီကန့်သတ်မှုတွေမှာလူခွင့်ရေးစိုးရိမ်စရာတွေရှိတာကြောင့်အများစုကိုလိုက်ရောခြင်းမရှိဘဲအင်တာနက်တွေဖွင့်ပေးခဲ့တယ်လို့ Telenor ကုမ္ပဏီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ February 6ရက်နေ့ကစစ်တပ်အာဏာသိမ်းမှုကိုစတင်တဲ့အနေနဲ့ရန်ကုန်မှာလမ်းပေါ်ထွက်ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာပဲအာဏာပိုင်တွေကနိုင်ငံတော်အင်တာနက်လိုင်းတွေကိုဖြတ်တောက်တာတွေရှိခဲ့ပါတယ်။နောက်ပိုင်းမှာပြန်ဖွင့်ပေးခဲ့ပြီးမဲ့မနက်ပိုင်းတွေမှာအင်တာနက်လိုင်းတွေနှေးကွေးတာတွေလည်းရှိခဲ့ပါတယ်။အခုနောက်ပိုင်းမှာဆိုရင်လည်းလူလူဆန္ဒပြပွဲတွေနဲ့ CDM လှုပ်ရှားမှုတွေပို့ပြီးတော့အရှိန်ဟုန်ကောင်းလာနေတဲ့အတွက်အင်တာနက်လိုင်းတွေဖြတ်တောက်လာမှကိုလည်းစိုးရိမ်နေကြပါတယ်။ဒိုင်းနော့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာအထူးပဲစိုးရိမ်မှုရှိတဲ့တစ်ချိန်တည်းမှာပဲမြန်မာပြည်သူတွေရဲ့အခြေခံအခွင့်အရေးတွေရရှိဖို့တည်မှန်ရရှိဖို့အတွက်စစ်တပ်ရေးဝန်ဆောင်မှုလုပ်ငန်းတွေရရှိဖို့ကအရေးကြီးပြီးတော့အင်တာနက်တွေအများအားရရှိဖို့အာဏာပိုင်တွေကိုလည်းဆက်ပြီးတော့အလေးပေးပြောကြားနေတယ်လို့ Telenor ကုမ္ပဏီကကြေညာချက်ထုတ်ပြန်ထားပါတယ်။ Telenor ကုမ္ပဏီဟာ2013ခုနှစ်ကစပြီးတော့မြန်မာနိုင်ငံတွင်းတယ်လီဖုန်းနဲ့စစ်တပ်ရေးလုပ်ငန်းမှာရင်းနှီးမြှုပ်နှံခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့ဗီမြန်မာဘာသာအစီအစဉ်လေးကို ညနေ6:00နာရီခွဲကနေညနေ9:00နာရီထိလိုင်းဒိုမီတာ70 kHz 1683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်American လွှတ်တော်ကိုသူ့ကိုထောက်ခံတဲ့လူကြီးဝင်ရောက်စီးနှင်းအောင်သွေးထိုးလုံဆော်ခဲ့ရဲဆိုတဲ့ဆွဲခြင်းနဲ့တရားဆွဲဆိုခံနေရတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ဟာအပြစ်ကင်းလွတ်ကြောင်းအထက်လွှတ်တော်ကစနေနေ့ကဆုံးဖြတ်ခဲ့ပါတယ
် The yeas are 57 the nays are 43
ထောက်ခံမဲ58မဲကန့်ကွက်မဲ43မဲရှိပြီးအပြစ်ရှိကြောင်းဆုံးဖြတ်ဖို့မဲ3ပုံ2ပုံပြည့်မီခြင်းရှိတဲ့အတွက်တရားစွဲဆိုချက်ကနေသမ္မတဟောင်းဒေါ်နယ်ထရမ့်အပြစ်ကင်းလို့ကြောင်းအထက်လွှတ်တော်ကစီရင်ချက်ချမှတ်ပါတယ်လို့တဘာပတိဖြစ်သူ Vermont ပြည်နယ်အထက်လွှတ်တော်ဒီမိုကရက်အမတ် Patrick Leahy ကကြေညာခဲ့ပါတယ်အထက်လွှတ်တော်ကမဲခွဲဆုံးဖြတ်တာမှာ Republican အမတ်9ဦးကဒီမိုကရက်အမတ်တွေနဲ့အတူမဲပေးခဲ့ပါတယ်။ဒါပေမဲ့သမ္မတဟောင်းကိုအပြစ်ပေးနိုင်မဲ့အထက်လွှတ်တော်အမတ်68ယောက်ရဲ့မဲရဖို့ဆင်မဲလိုခဲ့ပါတယ်။သမ္မတဟောင်း Trump ဟာ American သမိုင်းမှာ Congress ရဲ့တရားစွဲဆိုမှုကိုနှစ်ကြိမ်ခံရတဲ့တဦးတည်းသောသမ္မတလည်းဖြစ်ပါတယ်။အခုလူဒုတိယကြိမ်တရားစွဲဆိုခံရတာကနေအပြစ်ကင်းလွတ်ခဲ့ပြီးတဲ့နောက်သမ္မတဟောင်းထရမ့်ကဒါဟာအမေရိကန်သမိုင်းမှာအကြီးအကျယ်ဆုံးဒုတိယအကြိမ်အပြစ်မရှိအပြစ်ရှာခံရမှုကြီးဖြစ်ကြောင်းနဲ့တခြားဘယ်သမ္မတကမှဒီလိုအဖြစ်မျိုးကြုံတွေ့ခဲ့ခြင်းမရှိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်။လာမယ့်သတင်းပတ်ထည်ချင်းပါမယ့် G7 ထိပ်သီးအစည်းအဝေးမှာကိုရိုနာဗိုင်းရပ်စ်ကပ်ဝေးဖြန့်ဖြူးရေးတကမ္ဘာလုံးပူးပေါင်းဆောင်ရွက်မှုရရှိရေးနဲ့ကာယောဂအလွန်ပြန်လည်နလန်ထွေးအစီအစဉ်တွေကိုဦးစားပေးဆွေးနွေးသွားဖို့ကြိုးပမ်းမယ်လို့ဗြိတိန်နိုင်ငံကပြောပါတယ်။တောက်ကြနေ့မှာဗီဒီယိုကတဆင့်ကျင်းပါမယ်ဒီတစ်ခေါက် G7 ထိပ်သီးအစည်းအဝေးကိုဗြိတိန်ဝန်ကြီးချုပ် Boris Johnson အင်ရှင်အဖြစ်စတင်ဆောင်ရွက်ရမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကပြီးခဲ့တဲ့လကမှာသမ္မတဖြစ်လာသူ American သမ္မတ Joe Biden တွေနိုင်ငံဆောင်ဆက်ဆံရေးဆိုင်ရာအရေးပါတဲ့ပထမဆုံးအစည်းအဝေးတစ်ခုလည်းဖြစ်လာမှာပါ။G7 အဖွဲ့ရဲ့ဥက္ကဋ္ဌအနေနဲ့ကာယောဂါကိုနိုင်ငံတကာကတုံ့ပြန်တာမှပုံမကောင်းမွန်တဲ့ပူပေါင်းဆောင်ရွက်မှုတွေပေါ်ပေါက်လာစေအပြင်ဥတုရသည်ပြောင်းလဲမှုကိစ္စကိုလည်းဦးစားပေးဆွေးနွေးသွားဖို့စီစဉ်မယ်ဆိုပြီးဗြိတိန်ဝန်ကြီးချုပ် Johnson ကကြေညာလိုက်တာပါ။လာမယ့်တောက်ကြနေ့မှာဗီဒီယိုကတဆင့်ပြုလုပ်မယ်ဆွေးနွေးပွဲကို American, Canada, ပြင်သစ် Germany, Italy နဲ့ Japan နိုင်ငံကခေါင်းဆောင်တွေအပြင်ဥရောပကောင်စီနဲ့ဥရောပကော်မရှင်တို့ကဥက္ကဋ္ဌတွေလည်းပါဝင်တက်ရောက်မှာဖြစ်ပါတယ်။G7 ခေါင်းဆောင်တွေလူကိုယ်တိုင်တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲကိုတော့ဗြိတိန်နိုင်ငံအနောက်တောင်ပိုင်းကကမ်းခြေမြို့တစ်မြို့ဖြစ်တဲ့ Cornwall မှာဇွန်လ17ရက်နေ့ကနေ23ရက်နေ့အထိကျင်းပဖို့ရှိပါတယ်ရှင်။တကမ္ဘာလုံး COVID-19 ကူးစက်သူ108သန်းကျော်ရှိပြီလို့ Johns Hopkins Coronavirus သုတေသနစင်တာကဒီကနေ့အစောပိုင်းမှာသတင်းထုတ်ပြန်ပါတယ်။ American မှာကူးစက်သူ28သန်းကျော်နဲ့ကူးစက်မှုနှုန်းအများဆုံးဖြစ်ပြီး Brazil မှာကူးစက်သူ 6.8 သန်းရှိပါတယ်။ကိုရိုနာမျိုးဗီဇာကွဲအားလုံးကိုကောက်ွယ်ပေးနိုင်မဲ့ကောက်ွယ်ဆေးကိုတစ်နှစ်အတွင်းမှာရနိုင်ဖို့ဗြိတိန်သိပ္ပံပညာရှင်တွေစမ်းသပ်လှုပ်ဆောင်နေတယ်လို့ Telegraph သတင်းစာကဖော်ပြပါတယ်။အခုလက်ရှိကောက်ွယ်ဆေးတွေက virus ရဲ့ protein လက်တံပုံတူမျိုးဗီဇာကိုအခြေခံပြီးတော့ထုတ်လုပ်ထားတာပါ။မျိုးဗီဇာပြောင်းလာတဲ့ coronavirus မျိုးကွဲတွေကိုကောက်ွယ်ဖို့အတွက် virus ရဲ့ပင်မဖွဲ့စည်းပုံကိုအခြေခံပြီးတော့ကောက်ွယ်ဆေးထုတ်လုပ်နိုင်ဖို့ Britain Nottingham တက္ကသိုလ်ကသိပ္ပံပညာရှင်တွေကြိုးပမ်းနေတာဖြစ်တယ်လို့ Britain သတင်းစာကလည်းဖော်ပြပါတယ်။ New Zealand နိုင်ငံ Auckland မြို့မှာ6လအတွင်းပထမဆုံးအကြိမ်အသွားအလာတွေကိုပြန်ပြီးတော့ပိတ်ပင်ထားတာ3ရက်ရှိပါပြီ။အော့ကလန်မြို့နယ်မိသားစုတစုမှာ COVID-19 ကူးစက်နေတာကိုတွေ့ရပြီးတဲ့နောက်အခုလိုအသွားအလာတွေကန့်သတ်လိုက်ပြီးတနိုင်ငံလုံးမှာလည်းစီကံသတ်မှတ်ချက်တွေတင်ကျပ်လိုက်ပါတယ်။ American ပြည်ထောင်စုမှာလည်းဒီလောက်ကုန်နိုင်ငံတဝန်ကောက်ွယ်ဆေးထိုးပေးဖို့နေရာပေါင်း100သတ်မှတ်ဖို့သမ္မတဂျိုးဘိုင်ဒန်ရဲ့အစီအစဉ်တွေအပေါ်မှာပြည်နယ်တိုင်းကသဘောတူလက်ခံတာတော့မဟုတ်ဘူးလို့ AP သတင်းကပြောပါတယ်။တချို့ပြည်နယ်တွေမှာသမ္မတအစီအစဉ်အရကောက်ွယ်ဆေးထိုးပေးမယ့်နေရာတွေပိုများလာပြီးမဲ့ကောက်ွယ်ဆေးတွေပိုရမှာမဟုတ်ပဲရှိပြီးသားနေရာတွေကကောက်ွယ်ဆေးတွေကိုဖြန့်ဝေပေးတာသာဖြစ်တယ်လို့ AP သတင်းကပြောပါတယ်ရှင်။ကမ္ဘာအများဆုံး COVID-19 ကာကွယ်ဆေးထုတ်လုပ်တဲ့အိန္ဒိယနိုင်ငံအတွက်တနိုင်ငံလုံးအတိုင်းအတာနဲ့ကာကွယ်ဆေးထိုးပေးရေးကိစ္စဟာတခြားနိုင်ငံတွေမှာလိုဆေးမလုံလောက်တဲ့ပြဿနာမဟုတ်ပေမဲ့ဆေးထိုးဖို့ဝန်လေးတွန့်ဆုတ်နေတဲ့ပြဿနာကိုရင်ဆိုင်နေရဆဲဖြစ်ပါတယ်။ဆေးအများပြားထုတ်လုပ်နိုင်တဲ့အိန္ဒိယနိုင်ငံမှာ COVID-19 ကာကွယ်ဆေးတွေတန်းနဲ့ချီပြီးတော့ထိုးပေးဖို့အဆင်သင့်ဖြစ်နေတာပါ။ဇန်နဝါရီလအလယ်ပိုင်းကာကွယ်ဆေးထိုးရေးအစီအစဉ်စကြတဲ့က ဆေးကိုမယုံကြည်ပဲနဲ့ဆေးထိုးဖို့ဝန်လင်းနေတာတွေကိုကျန်းမာရေးလုပ်သားတွေရင်ဆိုင်ခဲ့ရပြီးလူတွေကဆေးထိုးဖို့စီရင်ပေးထားပေမဲ့ပုံမလာကြဘူးလို့ပြောပါတယ်ဒီတဲကပထမဆုံးသူများတွေထဲစောပြီးတော့ဆေးထိုးကြမယ်ကျန်းမာရေးဝန်ထမ်းတန်း30တဲကတချို့လဲပါဝင်ပါတယ်အခုနောက်ပိုင်းတော့ကာကွယ်ဆေးနှင့်ပတ်သက်တဲ့တန်တရားတွေရော့ချလာပြီးဆေးလာထိုးတဲ့ပမာဏနေ့စဉ်အရင်ကထက်သုံးဆပိုပြီးတော့များလာပါတယ်အိန္ဒိယနိုင်ငံမှာနေ့စဉ် 12,000 လောက်တော့ယောဂကုသမှုရှိနေစေဖြစ်ပါတယ်။ဒါပေမဲ့ယောဂကုသမှုအများဆုံးဖြစ်ခဲ့တဲ့ New Delhi မြို့ကြီးလိုမြို့အတော်များများအသွားလာရီပြန်ဖွင့်ပြီးတော့ဈေးရီရုပ်ရှင်ရုံတွေနဲ့လမ်းတွေပုံမှန်ပြန်ပြီးတော့စီကားနေပြီလဲဖြစ်ပါတယ်ရှင်။ဒေါ်ရရှင်များရှင်တင်းငူနေနေညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့တရင်ဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာဆင်နိုင်ပါပြီရှင်
။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာညဘက်လူတွေလိုက်ဖမ်းတာ၊ရက်ွက်တွေတဲကိုလူစဲဝင်တာကြောင့်ထိတ်လန့်တကြားဖြစ်နေပြီးကိုထုကိုထလုံခြုံရေးယူနေကြရတဲ့အခြေအနေကိုတင်ပြပါမယ်။ကျွန်မဆွေမြတ်မောင်ပါ။ရန်ကုန်မြို့ကမြို့နယ်တချို့မှာအခုလိုမျိုးထိတ်လန့်တကြားရုပ်ရုပ်သက်သက်ဖြစ်တဲ့အတန်တွေကိုအခုရက်ပိုင်းတွေမှာကြားနေရပါတယ်။ဆေးရနာတင်းယူထားပြီးညမထွက်ရအမိန့်ထုတ်ထားချိန်မှာရက်ွက်တွေတဲကိုလူစဲဝင်လာတာနေရာတချို့မှာဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကိုလန်းကိုရက်ွက်လုံချုံရေးကိုကိုထုကိုထယူလာကြတဲ့အခြေအနေတွေဖြစ်နေပါတယ်။ဆေးအာဏာသိမ်းမှုဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါသူတွေကိုအာဏာပိုင်တွေညဘက်တွေမှလိုက်လံဖမ်းဆီးတာတွေကနေအခုလိုလူတွေအထိတ်တလန့်ဖြစ်နေကြတာလို့ VOA သတင်းတော်ကိုစီသူကရှင်းပြပါတယ
်။ဖြစ်လာတာကတော့ဒီည8နာရီဆိုရင်တံပုံးတီးတယ်။အဲ့တံပုံးတီးပြီးတော့9နာရီကနေပြီးတော့17နာရီဝန်းကျင်လောက်မှာဒီကြုံခဲ့တဲ့အတွေ့အကြုံတွေရတော့ရက်ွက်တွေတဲကိုလူစိမ်းလိုဟာမျိုးတွေတွေ့တယ်။တွေ့တော့ဒါကအကြမ်းဖက်မှုတစ်ခုခုကိုလှုံ့ဆော်ဖို့အတွက်ရောက်လာတဲ့သူတွေလို့လူတွေကတန်လျာဖြစ်ပြီးတော့အဲ့လူတွေကိုလိုက်ပြီးတော့ရှာဖွေပြီးဖမ်းဆီးတာမျိုးအဲ့ဒါကတစ်ချက်ရှိတယ်နောက်တစ်ချက်ကတော့ရဲတပ်ဖွဲ့နဲ့ဒီစစ်တပ်ကဒီအင်အားတွေရနေပြီးတော့ရက်ွက်တွေထဲမှာဝင်ပြီးတော့ဒီစီဗီအမ်မှာလှုပ်ရှားတဲ့သူတွေဒီဆန္ဒပြမှုမှာဥဆောင်တဲ့သူတွေလို့ယူဆရတဲ့သူတွေရဲ့နေအိမ်တွေကိုဝင်ပြီးတော့ဖမ်းဆီးတာမျိုးတွေလုပ်တယ်ဒါကတော့ဒီရန်ကုန်ပါဝင်တခြားနေတွေမှာလည်းတော်တော်များများပါဒါမျိုးဖြစ်ပြနှစ်မျိုးပေါ့နော်နှစ်မျိုးလုံးဖြစ်တယ်ဖြစ်တော့ဒီရဲတွေတက်တက်တွေဝင်လာမျိုးကိုလည်းတားဆီးနိုင်ဖို့တခုနောက်ခုနပြောတဲ့ဖျက်မောက်လုပ်ငန်းလုံးလောက်တယ်ဆိုတဲ့သူမျိုးတွေပေါ့နော်ရက်ွက်တွေထဲမှာညမထွက်ရအချိန်မှာဟိုကားရင်လာချသွားတယ်လို့ယူဆတဲ့သူတွေပေါ့နော်အဲ့လိုလူမျိုးတွေရဲ့ရန်ကိုကာကွယ်နိုင်ဖို့အတွက်ရက်ွက်ကဟိုပြည်သူရဲဟိုရဲတပ်ဖွဲ့ကိုအာမကိုတော့ပဲနဲ့ကိုယ့်အကူကိုယ်သူကိုယ်တော်လုပ်မယ်ဆိုပြီးတော့ပြည်သူတွေဆုံးဖြတ်ပြီးတော့နေရာတော်များမှာလုပ်ကြတာပါ
။ကမာရွတ်မှာနေသူတယောက်ကလည်းသူတို့လမ်းမှာညာတော့ကအထိတ်တလန့်ဖြစ်တဲ့အခြေအနေကိုအခုလိုပြောပြပါရယ်
။အားလုံးကတော့ပတိနဲ့စောင့်ကြည့်နေကြတာပေါ့။ပတိနဲ့စောင့်ကြည့်နေတာမင်းညာလည်းကျွန်တော်တို့ကမှာ9နိုင်တာကသူတမုန်းကိုခေါ်တော့ညာနေရာလည်းအဲ့ဘောတော့ဆက်တော့ပေးနေဖြစ်ကြပါတော့ဆရာထွက်ပြီးကြည့်ရတာပေါ့။ကိုလည်းကိုယ်တော့မင်းပြောတာပေါ့လေ။ညာတနာရီနနာရီတော့ညာမဥ်ကြပါဘူး။အားလုံးကတော့တက်ပိုင်နေရဖြစ်နေကြတာဘူး။မနိုင်ကြတော့ဒီလူကိုတော်တော်လေးနှိမ့်တဲ့သဘောပေါ့။အဲ့တော့ဒီလိုနေတဲ့ဘောပဲကျွန်တော်တို့ဒါလူကြီးအမေပေးနာပါလိမ့်တပိရှာတာဒီနေ့ဆိုလည်းကျွန်တော်ညနေရက်လက်စစ်ပစ္စည်းဆိုင်မှာပေးတာတူတူတော့ဝင်နေလူကြီးဒါလေးနဲ့တပိကြီးလာဝင်နေကြတာအများကြီးပဲဒီပြောင်းစောင့်ကောင်းကြည့်အောင်လူကြီးလည်းအကုန်လုံးအလတ်ကြည့်ပြီးတော့ဝေးထားနေတာပေါ့ဒီကောင်တော့
အခုလိုမျိုးညဘက်မလုံခြုံတဲ့အခြေအနေတွေကြောင့်ရန်ကုန်ထဲကနေရာတော်တော်များများမှာအခုဆိုရင်ကိုလန်းကိုလုံခြုံရေးယူတဲ့အစီအစဉ်လေးကိုလုပ်နေကြပါတယ်
လဲတာမော်နော်ကမာရွတ်လဲတန်းတဝိုင်းနားမှာတော့သူတို့ရက်ကွက်ထဲမှာအဲ့လိုတရက်ကို10ရောက်နှုံးနဲ့လူလူတွေအုပ်စုခွဲလိုက်ပြီးတော့ဂျူတီချထားတယ်အဲ့လိုပေါ့နော်ကိုလန်းကိုလန်းတွေကလမ်းဖွဲ့တွေကဂျူတီခွဲပြီးတော့အဲမနေ့ညစပြီးစောင့်တယ်တာမွေတို့ဘာလို့မှာတော့လမ်းကိုသူကပိတ်လိုက်ပြီးတော့လမ်းစော်ဟိုကနေပိတ်တာပေါ့နော်အဲဝက်ကနဲ့ဂိတ်လုပ်လိုက်ပြီးတော့ညဆိုရင်ပိတ်လိုက်တယ်ပိတ်ပြီးတော့အဲ့မှာကင်းဆောင်တာပေါ့အဲ့လိုလုပ်တာရှိတယ်အဲ့နမျိုးတွေမှာလည်းလုတ်တယ်အဲတာကီတာလုတ်တယ်တငန်းချွန်းမှာလည်းအဲ့လိုရက်ွက်ထဲကလူတွေကင်းဆောင်ဖို့အတွက်လူတွေစုပြီးလုတ်တာရှိတယ်အဲနောက်အစည်းအဝေးတွေပါလေခေါ်တာပေါ့နော်မရန်ကုန်တို့ဘာလို့မှဆိုတော့အဲလမ်းထဲရမ်းမြက်ဖားတွေကဥဆောင်ပြီးတော့အစည်းအဝေးခေါ်တာရှိတယ်နောက်ပြီးတော့လူတွေအဲ့လိုတာဝန်ခွဲပြီးတော့ပေါ့နော်ဘယ်နိုင်ရတဲ့ဘယ်နိုင်အထိတာဝန်ခွဲပြီးတော့ လုံးကြုံကြီးစောင့်ကြောက်မယ်ဆိုတာမျိုးရှိတယ
်။အခုဒီကနေ့ညနေပိုင်းမှာတော့ရန်ကုန်မြို့နေရာတချို့မှာစစ်တမ်းချက်ကကားတွေတွာလာလှုပ်ရှားနေတာတွေ့ရတယ်လို့ရက်ွက်လုံးကြုံရေးယူထားတဲ့ CEO တွေကိုဖယ်ဖို့အာဏာပိုင်တွေဖိအားပေးနေတာတွေလည်းရှိပါတယ်။တချို့လမ်းတွေဆိုရင်အဝယ်မှာဝကတ်တွေကာရာမျိုးကိုနေဘက်အချိန်တွေမှာမလုပ်ဖို့ရဲကလာပြောတာတွေလည်းရှိပါတယ်။ဒါပေမဲ့88လူထုအုံကြွမှုတုန်းကစိုးရိမ်ထိတ်လန့်စရာအခြေအနေတွေကိုကြုံထားမှုကြတာကြောင့်လမ်းလူကြီးတွေကတော့ကိုဒူဂုတ်တာလုံးကြုံရေးတွေကိုလုံနေကြပါတယ်။
အညာဘယ်နည်းဆောင်မယ်လို့ဒီထားမယ်ဒီဆိုင်တော့ဒီကောင်ကတန်နေနေကြတာပေါ့အနောက်လမ်းကိုပိတ်မယ်ဆိုလဲလို့ပိတ်မယ်ပေါ့လမ်းတားဖို့ပေါ့လေလမ်းကိုပိတ်ဆိုပြီးတော့နိုင်တယ်မှာကိုဘတိဒီကိုဒီကင်းချမယ်ကျွန်တော်တို့ထောင်ကောရှိရှိပုံစံမျိုးပါပဲလမ်းကင်းချပြီးတော့ဟိုဘတိဘတိသွတ်တယ်ယူပြီးတော့လူစစ်တယ်မယ်ပါညာတော့တန်နေရတာပေါ့ဒီသိမ်းမနိုင်ပြောဖို့ညလုံးကြီးကအခုတော့ဆိုတော့အဲ့လိုပဲဒီမှာထားရတယ
်အခုလိုမျိုးကိုလမ်းလုံချုံရေးအတွက်ကိုထူကိုထယူနေကြပြီမဲ့လန်တဲ့ဝင်လာတဲ့သူတွေကိုဘလို့ကင်တွေဆောင်ရွက်မှလဲဆိုတဲ့စီကံမျိုးတော့စနစ်တကျမရှိတာမို့ခြေလွန်လက်လွန်မဖြစ်အောင်တတိထားဖို့တချို့ကလည်းတတိပေးနေကြပါတယ်မြန်မာနိုင်ငံမှာအချင်းသား2000ကျော်ကိုစစ်အာဏာသိမ်းယူပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့တာမို့ပို့ပြီးလုံခြုံရေးအတွက်စိုးရိမ်နေကြတာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မောင်ပါ
တနင်္ဂနွေနေ့တူချိုမြို့လယ်မှာဒေါအောင်ဆန်းစုကြည်ရဲ့ပုံတွေကန်ဆောင်ပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်စန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ရေးဆုံးရှုံးမှုတွေကြောင့်ရေးထားတဲ့စိုင်းပုတ်တွေကန်ပြီးစစ်တပ်အနေနဲ့မူလနေရာပြန်ပြီးစစ်အုပ်ချုပ်ရေးရုပ်သိမ်းဖို့ကိုလည်းတောင်းဆိုနေကြတာပါ။နိုင်ငံတကာရောက်မြန်မာတွေရဲ့စစ်အာဏာသိမ်းစန့်ကျင်မှုစန္ဒပြပွဲတွေအကြောင်းပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါဒီကနေ့တနင်္ဂနွေနေ့မှာမြမအရေးတက်ကြွလှုပ်ရှားသူတွေဟာတိုကျိုမြို့တွင်ပန်းချံတစ်ခုမှာစတင်လူစုပြီးလူသွားလာများတဲ့လမ်းတွေပေါ်မှာခြိတက်ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကဘေးကနေစောင့်ကြည့်ကြီးကြပ်ပေးပါတယ
်ဟိုမိုင်းမီတိုင်းနေမတော်ရကတော်နီနာရုခရာဘာသာစကြီးမြမချင်းတာခဲ့ကြတ
ယ်မြမနိုင်ငံဟာအာဏာရှင်လက်အောက်ကိုပြန်ရောက်သွားပါပြီမြန်မာနိုင်ငံသားမကဂျပန်လိုမြန်မာနဲ့ဆက်ဆံရေးကောင်းမွန်တဲ့တခြားနိုင်ငံတွေရဲ့အနာဂတ်လည်းပဲတဖြည်းဖြည်းနဲ့ထိခိုက်ပျက်စီးလာပါလိမ့်မယ်လို့အသက်53နှစ်အရွယ်စီးပွားရေးလုပ်ငန်းရှင်ဦးတောင်းမြင့်ဦးကပြောသွားခဲ့တာပါမြမကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးကြတဲ့ကထိမ့်သိမ်းခံထားရပါတယ်တူချူကမြမအရေးစန္ဒပြပွဲတွေမှာတော့တစ်ခါထက်တစ်ခါပိုးပြီးတော့စန္ဒပြသူဦးရေတိုးလာပါတယ်တနင်္ဂနွေနေ့မှာတော့အလုသမားတမကကိုယ်စားလှယ်တွေပါဝင်ဂျပန်လူမျိုးတွေပါစန္ဒပြပွဲတွေပါဝင်လာပြီးဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးကြွေးကြော်အော်ဟစ်ခဲ့သလိုမြန်မာလူမျိုးတွေနဲ့အတူတစည်းတစ်လုံးနဲ့ရှိနေမယ့်အကြောင်းကိုလည်းကြေပေးခဲ့ပါတယ်ဂျပန်နိုင်ငံမှာကျောင်းတက်နေတဲ့28နှစ်အရွယ်မြန်မာကျောင်းသူမတ်ကိုကလည်းအခုလိုပြောပါတယ
် We are also human we want democracy we really want to free
ကျမတို့လည်းလူတွေပါပဲကျမတို့ဒီမိုကရေစီလိုချင်တယ်လူလုံးမှုကျမတို့လိုပါတယ
်ဂျပန်ဆိုရအနေနဲ့မြန်မာစစ်ကောင်စီကိုစီးပွားရေးအရအရေးယူထံခတ်တာပါဝင်ဖိအားပေးပြီးစစ်အုပ်ချုပ်ရေးကောင်စီကိုအတိမတ်မပြုတ်ဖို့စန္ဒပြသူတွေကတောင်းဆိုမျှော်လင့်နေကြပါတယ်တစ်ချိန်တည်းမှာပဲဩစတြေးလျနိုင်ငံပတ်မြို့မှာလည်းဒီကနေ့ထောင်ပေါင်းများစွာသောလူတွေစုဝေးပြီးရွေးကောက်ခံအစိုးရကိုအတိမတ်ပြုတ်ဖို့စန္ဒပြတောင်းဆိုခဲ့ကြပါတယ်ဖေဖော်ဝါရီလ12ရက်နေ့ကလည်းဩစတြေးလျနိုင်ငံကင်ဘာရာကလွှတ်တော်အစည်းအဝေးရှင်မှာထောင်ထဲချီတဲ့မြန်မာနိုင်ငံသားတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ထိမ့်သိမ်းခံထားရသူဒေါအောင်ဆန်းစုကြည်ရဲ့ဓာတ်ပုံတွေကန်ဆောင်ထားသူတွေဟာဒီမိုကရေစီအုပ်ချုပ်ရေးပြန်ရဖို့အတွက်တောင်းဆိုခဲ့ကြတာပါ။အလားတူဆန္ဒပြကန့်ကွက်မှုတွေကိုဖိလစ်ပိုင်နိုင်ငံမနီလာမြို့မှာလည်းပြီးခဲ့တဲ့သတင်းပတ်တွင်မှတွေ့ခဲ့ရသလိုတောင်ကိုရီးယားနိုင်ငံမှာတော့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းစစ်တပ်အာဏာသိမ်းချိန်ကစလို့မြန်မာစစ်တမ်းရုံးရှင်မှာတွားပြီးဆန္ဒပြနေကြတာပါ။အလားတူပဲအမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတော်များများမှာလည်းသက်ဆိုင်ရာမြန်မာတန်ရုံတွေရှိမှမြန်မာအရေးတက်ကြွလှုပ်ရှားသူတွေစုဝေးပြီးမြန်မာပြည်မှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်လျက်ရှိပါတယ်ရှင်။ကျွန်မခွာညိုပါ။
နေမှာတော့ရဲတပ်ဖွဲ့ဝင်တွေထပ်မံပူးပေါင်းလာပြီးတပိတ်ကော်မတီဝင်တွေကိုတော့စစ်အုပ်ချုပ်ရေးကောင်စီကတရားစွဲဆိုတာတွေလည်းလှုပ်လာပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါတရားပြည်နယ်လွိုက်ကော်မြို့မှာတော့ဌာနဆိုင်ရာဝန်ထမ်းတွေကျောင်းသားတွေရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေရဲ့ဆေးအနာရှင်စန့်ကျင်ရေးပူးပေါင်းတပိတ်လှုပ်ရှားမှုတွေဆက်ဖြစ်နေပြီး
เยตัพพะวินดีและถ้ามันปูปองล่ะจังเกียปิเนี่ยตะบိတ်วินยันดูแล้วဖြစ်บากาตะမျိုးเสร็จจ้องตาตะอูแล้วဖြစ်တယ်โกก้องแท้จอกะอะคูหลุပြောပါတယ်ဒီนี่เยต้องยอกทับပြီးတော့ปูปองล่ะเลยบ่เนาะအဲ့တော့ဒီလူเยตัพพะวินต้องทับပေါင်းတော့အားလုံးမအောင်60လေးဖြစ်သွားပြီးတော့ဗျဒီတော့ဦးလည်းကျွန်တော်တို့လုံးကြုံခွင့်ချရမြောက်ကျွန်တော်တို့တပိတ်ကွန်ပြန်ပြန်ချွေးကြောင်းဖြစ်ပါကျွန်တော်တို့တပိတ်ကွန်ပြန်စဉ်းစား င်းနဲ့အထိမ့်မှန်နေနဲ့လမ်းပေါ်မထောက်တဲ့ကိုယ်ရည်တိုင်းမှာကိုယ်နေပြီးတော့ဒီဆရာနာချင်းဆန့်ကျင်တဲ့လှုပ်ရှားမှုတစ်ခုနေနဲ့ကျွန်တော်တို့ဆောင်ရွက်ဖို့မနှက်ဖြန်တော့ကျွန်တော်တို့အလိုမျိုးစဉ်းစားတယ်လို့တပိတ်ကော်မတီစီကလည်းတဆင့်ကျွန်တော်သိလာပါပြီ
။မြန်မာစစ်အုပ်ချုပ်ရေးကောင်စီကတော့ကရားပြည်နယ်တပိတ်ကော်မတီမှာပါတဲ့သူတွေကိုဖိအားပေးတဲ့အနေနဲ့ကရားပြည်နယ်ဒီမိုကရက်တစ်ပါတီကရွေးကောက်ခံကိုယ်စားလှယ်တွေနဲ့ခေါင်းဆောင်တွေအပါအဝင်တပိတ်ကော်မတီဝင်အတော်များများကိုတရားစွဲဆိုစာတွေလည်းထွက်လာပါတယ်။ဒါပေမဲ့လည်းတပိတ်ကော်မတီဝင်တွေရဲ့လူမှုလှုပ်ရှားမှုတွေကိုဟန်တားနိုင်မှာမဟုတ်ဘူးလို့လည်းကိုကောင်းထက်ကျော်ကပြောပါတယ်
။ဒီလိုမျိုးတပိတ်ကော်မတီဝင်တွေကဒီဥဆောင်တဲ့လူတွေကတရားစွဲတဲ့ဥစ္စာကတော့ဒီနောက်ရက်ဒီမှာဆက်နိုင်ရင်ဆန့်ကျင်လူမှုလှုပ်ရှားမှုကိုခေါင်းဆောင်မှုပေးနိုင်အောင်လောက်ချောင်းမှုကြီးဖြစ်ပေါ်မလာအောင်လို့သူတို့အနေနဲ့ဖိအားပေးပြီးတော့မှဒီတပိတ်ကိုဟန့်အောင်တန့်အောင်လို့ရည်ရွယ်တာပဲဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကြားပြည်ရဲ့သမိုင်းအရာကတဘူကြတဘူတက်စနစ်သွားတဲ့အတွက်ကြောင့်သူတို့ရဲ့ဟန့်တာမှုကအောင်မြင်မှာမဟုတ်ပါဘူး
။ကြားပြည်နယ်တပိတ်ဟာလူလူလူဒန်းစားအလွှာပေါင်းစုံပါဝင်ပြီးတိုင်းနယ်ပြည်နယ်အားလုံးထဲမှာရဲတပ်ဖွဲ့ဝင်တွေအများဆုံးဆန္ဒပြသူတွေနဲ့ပူးပေါင်းခဲ့တဲ့ပြည်နယ်လည်းဖြစ်ပါတယ်။အခုဆိုရင်ပြည်နယ်တစ်ခုလုံးရဲ့ရဲတပ်ဖွဲ့ဝင်၃ပုံတပုံဟာမြန်မာစစ်အုပ်ချုပ်ရေးကောင်စီကိုစန့်ကျင်တဲ့တပိတ်ကော်မတီနဲ့ပူးပေါင်းခဲ့ပြီးသူတို့ကတော့လုံခြုံတဲ့နေရာမှာကာကွယ်ပေးထားတယ်လို့လည်းတပိတ်ကော်မတီကပြောပါတယ်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ။
ကိုစားပြုကော်မတီအဖွဲ့ဝင်ပေါ့နော် NLD ရဲ့ရန်ကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်ဖြစ်ပါတယ်ရှင်အဲ့တော့အခု message မအောင်တို့ဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကနေပြီးတော့ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်အမတ်တွေနောက်တန်အရာရှိတွေပေါ့နော်အထူးသဖြင့်ကုလသမဂ္ဂမှာဒီမြန်မာနိုင်ငံကိုစားပြုနေတဲ့တန်အမတ်တွေအနေနဲ့အခုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကိုတာဝန်ခံဖို့ပေါ့နော်ပန်ကြားလွှာကိုထုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတောက်ကြနေကကျင်းပသွားတဲ့အစည်းအဝေးမှာတော့ကလည်းဒီမြန်မာတန်အမတ်ဒီဦးမြင့်သူကနေပြီးတော့ပေါ့နော်သူပြောထားတဲ့အချက်တီဟာမြန်မာနိုင်ငံကိုကိုစားမပြုတဲ့အပြင်ကိုအခုဆက်အာနာတင်လိုက်တဲ့ဒီစစ်ကောင်စီကိုပဲကိုစားပြုပြောထားတယ်ဆိုတာမျိုးလဲဒီထုတ်ပြန်ချက်ထဲမှာထောက်ပြထားတယ်ဆိုတော့အခုလိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကနေဒီမြန်မာတန်အမတ်တွေကိုပန်ကြားလွှာပေါ့နော်ထုတ်ပြန်ရတဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေဘလို့ရှိလာမလဲရှင
်ပထမဆုံးပြောချင်တာကကျွန်တော်တို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဒီမြန်မာနိုင်ငံရဲ့အခုလက်ရှိအခြေအနေမှာပြည်သူလူထုကနေပြီးတော့ဓာတ်ရိုက်သူတို့ရဲ့လွတ်လပ်တဲ့စိတ်တဘောထားတွေကနေတည်ဆင်းပေါ့နော်ဓာတ်ရိုက်နေပြီးတော့ရွေးကောက်တင်မြောက်ခံထားတဲ့ပြည်အောင်စုလွတ်တော်ကိုယ်စားလှယ်300ကျော်နဲ့เนาะရဲ့ mandate နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တယ်အဲ့တော့ဒီအထုတ်ချအာဏာကပြည်သူလူထုထံကနေပြီးတော့ဆင်းသက်တယ်ဆိုတဲ့အခြေခံသဘောတရားအရာဒါကျွန်တော်တို့ဒီပြည်သူလူထုကိုကိုစားပြုပြီးတော့ပြောနေတာဖြစ်တယ်ဆိုတော့ဒါကြောင့်မို့လို့အခုဒီဗိုလ်ချုပ်ကြီးမင်းအောင်နိုင်ရဲ့အာဏာသိမ်းစစ်ကောင်စီကြီးရွေးကောက်တင်မြောက်ခံထားရတဲ့အစိုးရစီကနေပြီးတော့သူတို့မကြာခဏကိုးကားနေတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါအရေးပေါ်ဒီအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်ဘဲနဲ့ unconstitutionally ပေါ့နော်မညီညွတ်ဘဲနဲ့အာဏာသိမ်းထားတာဖြစ်တယ်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလည်းသူတို့ရဲ့အာဏာသိမ်းမှုဟာအာဏာသိမ်းဟိုရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်တဲ့အတွက်ဒါရာဇဝတ်မှုမြောက်တယ်ဒါနိုင်ငံတော်ပုံပြမှုမြောက်တယ်တရားမဝင်ဘူးဒါကြောင့်မို့လို့ကျွန်တော်တို့ကအခုဒီအာဏာသိမ်းစစ်ကောင်စီရဲ့ကိုစားနော်ခန့်အပ်ပြီးတော့ကိုစားပြုပြီးတော့ပြည်သူလူထုရဲ့ mandate ကိုကိုစားမပြုဘဲနဲ့ပြောသွားတဲ့ခုနအတံမဲ့ကြီးရဲ့စကားသည်တရားမဝင်ဘူးခုနပြည်သူလူထုလည်းသူ့နောက်မှာရှိမနေဘူးအခုဘာကြောင့်ရှိမနေဘူးလို့ကျွန်တော်တို့ပြောနေနိုင်လဲဆိုလို့ရှိရင်အခုပြည်သူလူထုကတခဲနဲ့နော်ဟိုပြောရမယ်ဆိုလို့ရှိရင်ကန့်ကွက်နေကြတာဖြစ်တယ်စစ်အာဏာသိမ်းမှုကိုနော်နိုင်ငံနေနဲ့ဆက်ဆံတဲ့အခါမှာ internal legitimacy external legitimacy ရှိပါတယ် sovereignty နဲ့ပတ်သက်လို့ရှင်လည်းဒီအတိုင်းပါပဲပြည်တွင်းမှာတက်ရောက်တဲ့အထုတ်ချအာဏာပြည်ပမှာတက်ရောက်တဲ့အထုတ်ချအာဏာရှိပါတယ်အဲ့တော့ဒီအဖွဲ့အစည်းတွေဟာဒီအထုတ်ချအာဏာနှစ်ခုလုံးကိုကျမတို့ကကိုးစားမပြုဘူးလို့ပြောချင်ပါတယ်ဘာကြောင့်လဲဆိုရင်အခုဒေါက်ဆန်းစုကြည်ဟာနိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ်ထိန်းသိမ်းခံနေရစေဖြစ်တယ်အဲ့တော့ဒီမှာရှိနေတဲ့ဒီပြည်ပမှာရှိနေတဲ့တန်ခင်းတမန်ခင်းမှာရှိနေတဲ့တာဝန်ထမ်းဆောင်နေတဲ့သူတွေအကုန်လုံးကတစ္ဆာခံရမှသည်သူတို့ရဲ့ဝင်ကြီးဖြစ်ပါတယ်ပြည်တော်စုဝင်ကြီးဒေါက်ဆန်းစုကြည်ဖြစ်ပါတယ်ဒါကြောင့်မလို့နိုင်ငံတကာရောက်နေတဲ့မြန်မာတန်တမန်တွေကိုအကြောင်းကြားစာတွေလုပ်ပြီးတော့ဟိုဘောနော်သတင်းပို့တယ်အကြောင်းကြားတယ်ကိုယ့်ကိုခန့်ခဲ့တဲ့နိုင်ငံသားရဲ့ဝင်ကြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ပေါ်မှာပဲဒါသူတို့တစ္ဆာဆောင်တည်ရမှာဖြစ်တယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒီဘသူစီယာမန်ဒိတ်ရထားလဲပြည်သူလူထုစီယာမန်ဒိတ်ရထားတာဖြစ်တယ်ပြည်သူလူထုရဲ့တရားမဝင်မဲတွေနဲ့ရွေးကောက်တင်ရောက်ခံရတာဖြစ်တယ
်အဲ့တော့တကယ်လို့စစ်ကောင်စီကဒီတန်အမတ်တွေကိုသူတို့ညွှန်ကြားချက်ပေးမယ်ဆိုရင်တစ်ဖက်မှာလည်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့ဒီကိုရဲ့ဒီပြည်သူတွေရွေးကောက်ထားတဲ့ပြည်ထောင်စုလွှတ်တော်ကိုပဲကိုစားပြုဖို့ပေါ့နော်အခုဒီအစိုးရကိုပဲဒေါက်ဆန်းစုကြည်တို့အစိုးရကိုပဲကိုစားပြုဖို့ဆိုရင်တန်တမန်တွေဘက်ကဒီစစ်ကောင်စီရဲ့ညွှန်ကြားချက်တွေကိုသူတို့ဘယ်လိုတုံ့ပြန်တင်လဲ
ဒါကတော့မလိုက်နာခြင်းအပြင်တုံ့ပြန်လို့ရပါတယ်နောက်ပြီးတော့အခုဆိုလို့ရှိရင်ဟိုကျမတို့ဒါသူတို့အခက်ခဲဖြစ်အောင်တော့လုပ်နေတာတော့မဟုတ်ပါဘူးဒါတန်တမန်ဝန်ထမ်းတွေဟာကိုရဲ့ကိုပိုင်ဆုံးဖြတ်ချက်နဲ့ဘယ်ဟာအကောင်းဘယ်ဟာအဆိုးလဲဆိုတာဒါသူတို့ဟိုတည်နိုင်တဲ့လူပုဂ္ဂိုလ်တွေဖြစ်ပါတယ်เนาะဆိုတော့ခါကြတော့သူတို့ရဲ့ဟို rationality ကိုကျမတို့လေးစားတယ်နောက်တစ်ခုကကြတော့သူတို့ရဲ့အတိုင်းအတာပုံမှာထားရှိတဲ့တစ္ဆာဆောင်တည်မှုကိုကျမတို့တန်တရားမဖြစ်ဘူးအဲ့တော့ဘယ်လိုပဲနိုင်ငံရေးဖိအားတွေကြောင့်ပဲဖြစ်ဖြစ်ပေါ့เนาะဒါဟိုဘယ်သူကတရားဝင်တယ်ဘယ်သူကတရားမဝင်ဘူးဆိုတာသူတို့သိပါလိမ့်မယ်ဒါကြောင့်မလို့ဒါလေးကိုတစ်ချက်အတန်တမန်နေအနေနဲ့တောက်ခံပေးကြဖို့လို့ ਨੇ ဒါရိုးရိုးရှင်းရှင်းလေးပါပဲအနာပီဇန်လေဆိုတာရိုးရိုးလေးပဲမလိုက်နာကြဘူးပဲဒီစစ်ဆိုးရရဲ့အတန်ခိုင်းတာတွေမလုပ်ဖို့ပဲဒီတိုင်းပဲဘုံနေမြဲကြားနေမြဲအဲကို့ကိုလည်းမထိခိုက်ပဲနဲ့ကျွန်တော်တို့ဆက်ပြီးတော့နေလို့ရတဲ့အနေအထားမျိုးတွေရှိပါအ
ဲ့တော့တောက်ချနေကကျင်းပသွားတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှအထူးအစည်းအဝေးပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အဲ့ဒီအရေးပေါ်အထူးအစည်းအဝေးမှဆိုလို့ရှိရင်ဒီဂျစ်တိန်တန်မတ်ကြီးကနေပြီးတော့ဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ပန်ကြားလွှာပေါ့နော်အဲ့ဒီစာကိုလည်းသူဖတ်သွားတယ်ဆိုတော့အဲ့တော့ကုလသမဂ္ဂဘက်ကဒီပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကိုသူတို့အတိမတ်ပြုထားတယ်ဆိုတဲ့သဘောမျိုးလည်းတွေ့ရတော့အဲ့တော့ဒီပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီနဲ့နိုင်ငံတကာမှာလည်းတရားဝင်ဒီနိုင်ငံကုစားပြုအဖွဲ့အစည်းတွေရောဘလို့ဆက်လုပ်ရှာသွားမှုရှိလဲရှင
်ဟုတ်ကဲ့အခုဒါဒီအခြေအနေကအခုကျွန်တော်တောင်းဆိုနေတာတွေရှိရပေါ့နော်ခုနဟိုခေါင်းဆောင်နေနဲ့ဆွေးနွေးဖို့ပြန်လှုပ်ပေးဖို့ပေါ့ပြန်လှုပ်ပေးဖို့တွေနောက်ပြီးတော့ဒီမိုကရေစီကိုပြန်ပြီးတော့ restore လုပ်ဖို့ဒါတညီတညွတ်သေးအဲနိုင်ငံတကာကရောကျွန်တော်တို့ပြည်တွင်းကရောတောင်းဆိုနေကြတာဖြစ်တယ်ပထမအချက်ကကျွန်တော်ပြောချင်တာဒီကိစ္စကိုအာဏာသိမ်းစစ်ကောင်စီအနေနဲ့မြင်မြန်ထက်ထက်လုပ်ဖို့ပါဒါဆိုသူတို့တို့လည်းတက်တာမယ်တိုင်းပြည်တို့လည်းအဲဘာပဲပြောခုပြည်သူလူထုဒီလမ်းပေါ်ထွက်နေရတဲ့ကိစ္စတွေပေါ့နော်ဒါတွေနစ်နာမှုတွေချိန်ကြာလာလို့ရှင်ဖြစ်လာနိုင်တယ်အဲနောက်ပြီးတော့အခုတိုင်းပြည်ရဲ့စီးပွားရေးအခြေအနေပေါ့ဒါစစ်အုပ်စုရဲ့အကျိုးစီးပွားတော့ထိချင်မှထိမှာပေါ့သူတို့စူထားဆောင်ထားတာတွေနဲ့ဒါပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးကတချို့ချက်တွေမှာ trade က zero ဖြစ်သွားတာတွေရှိတယ်ဆိုတော့ဒါတွေကကြာလာလို့ရှိရင်တိုင်းပြည်အတွက်လည်းမကောင်းပါဘူးဒီချက်လက်တွေကိုဟိုထိုးပေါ့နော်အကြီးကြီးအပြင်ဒီ CDM လှူရှာမှုကကျွန်တော်တို့ဟိုဘယ်လိုပြောမလဲထိရောက်မှုရှိတယ်ခုနကုလသမဂ္ဂပေးဟို legitimacy ရအောင်ကျွန်တော်တို့ဟိုစူးစမ်းပြီးတော့ရတဲ့ channel တွေကနေပြီးစူးစမ်းဆောင်ရွက်နေကြတာဖြစ်တယ်ဆိုတော့ပြင်ပမှာယုံနေဒီလိုအပ်လို့ရှိရင်တော့လည်းကျွန်တော်တို့ဒါဟိုပြင်ပနေပြီးတော့ချိတ်ဆက်ပြီးတော့ဆောင်ရွက်ရမယ့်အနေအထားရှိတယ်အခုလောလောဆယ်တော့ကျွန်တော်တို့ပြည်တွင်းကနေပြီးတော့ပဲအခုလိုမျိုးinternet platform တွေပေါ့နော်ဒီကနေရနေပြီးတော့သုံးပြီးတော့ဆက်သွယ်နေရအောင် covid ကာလဖြစ်တဲ့အတွက်ကမ္ဘာကြီးမှာလည်းလူကိုယ်တိုင်းတွားပြီးတော့တက်နေကြတာမျိုးမဟုတ်ပါဘူးเนาะဒါအကူလာသမကအစည်းအဝေးပါဝင်အစည်းအဝေးတော်တော်များများဟာဒီ zoom platform တို့တခြား application platform တွေကနေပြီးတော့လုပ်နေကြတာဖြစ်တဲ့အတွက်အဲကျွန်တော်တို့အနေနဲ့ကတော့အခုအနေထားအထိ international ကိုပြောတဲ့အခါမှာဒီ platform တွေကနေပြောလို့အဆင်ပြေနေဆုံးပါပဲ
အဲ့တော့ဒီမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့အခုလူခွေရေကောင်စီကနေပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်ပေါ့နော်အဲ့ဒီရဲ့ဆုံးဖြတ်ချက်တောက်ချာနေကသူတို့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေထဲမှာပါတဲ့အချက်တွေအရောဘလောက်အထိအရေးပါလဲရှင
်အထူးခြားတာကတော့ခုနဟိုအများအတန်းကန့်ကွက်ရဲ့ကန့်ဟိုစန့်ကျင်ပြီးတော့ကာစီလုပ်နေတဲ့ချင်းုံနဲ့ရုရှားကိုတိုင်းဟိုပေါ့နော်ပြည်တွင်းရေးလို့ပြောပေမဲ့လည်းတစ်ဖက်ကလည်းဒီဟာကိုဟိုသွားဖို့လို့ဆိုပြီးတော့သူတို့ပြောသွားတဲ့အချက်ထဲမှာကျွန်တော်တို့သတိချမိလိုက်တာတယ်ရှိပါတယ်ဟိုပြောရမယ်ဆိုရင်အခုမြန်မာပြည်ရဲ့ဖြစ်နေတဲ့အနေအထားဟာဟိုပြည်တွင်းရေးဆိုပြီးတော့တကယ်တော့ပြစ်ထားမယ်အနေထားမဟုတ်ပါဘူးဒါကမ္ဘာဒီမိုကရေစီအေးဟိုသွားချင်တဲ့နိုင်ငံတွေဒီမိုကရေစီကိုလိုထားတဲ့ကမ္ဘာသူကမ္ဘာသားတွေကမ္ဘာပြည်သူတွေကိုပါချင်းချောင်းနေရဖြစ်ရဖြစ်တယ်မင်းတို့ဘလို့ပဲရွေးကောက်ထားမင်းတို့ ပေးတဲ့မဲနဲ့ရွေးထားတဲ့သူတွေကိုငါတို့ကြိတ်သလိုလုပ်လို့ရတယ်ဆိုရယ် message ကဘယ်လို့မှလက်ခံနိုင်စရာမရှိရဲ့အဲဘောနော်ဒီလှုပ်ဆောင်ချက်ပဲဖြစ်တယ်။ဒါကြောင့်မို့လို့ဒီကိစ္စကိုတရုတ်တို့ရုရှားတို့လို့ပါဝင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဘောနော်တောင်းဖို့ဟိုအဓိကဟိုပါဘောဒီဗီဒီယိုရထားတဲ့နိုင်ငံတွေအနေနဲ့လည်းဒါကိုဟိုထိုင်းလျောက်ဒါအတိမတ်ပြုရလိမ့်မယ်နားလည်ရလိမ့်မယ်လို့ကျွန်တော်နားလည်ပါ။နောက်တစ်ခုကျွန်တော်ဒီကနေပြောတင်ပြောချင်တာကတရုတ်နိုင်ငံအနေနဲ့လည်းမြန်မာပြည်ရဲ့ဒီမိုကရေစီဖြစ်ထွန်းမှုကိုဘာမှထူးထူးဆိုရင်စရာမရှိပါဘူး။ကျွန်တော်တို့ခေါင်းဆောင်ရောကျွန်တော်တို့ရဲ့နိုင်ငံရေး policy မှာလည်းရှိထားပြသဖြစ်တယ်။ကျွန်တော်တို့ကအင်ကြီးနာချင်းနဲ့နော်ထိုက်တဲ့နဲ့ဆက်ဆံရေးကောင်းမွန်တဲ့ဆက်ဆံရေးရှိရမယ်ဆိုတော့ကျွန်တော်လက်ခံထားပြီးသားဖြစ်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီကနေတစဉ်ဇင်းစကားပါကျင်တာကလည်းနော်ကြုံလို့ဒီမြန်မာပြည်ရဲ့ဒီမိုကရေစီအသွင်ပြောင်းရေးဟာတရုတ်ပြည်ရဲ့ပြည်တွင်းကိုဘာမှထိရောက်မှုမရှိပါဘူး။ထို့တူကျွန်တော်တို့ရဲ့ဒီဒီမိုကရေစီအသွင်ပြောင်းရေးမှာလည်းဒီအပြည့်သဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုနဲ့ထောက်ခံမှုတွေကိုလည်းအင်ဂျင်နီယာနိုင်ငံတွေနဲ့ဆောင်ရွက်ပေးဖို့ကျွန်တော်အနေနဲ့မြစ်တာရက်ခံလို့ပါတယ်။ကျွန်တော်တို့ဒီမိုဒီဒီပလိုမက်တစ် channel တွေကနေလည်းဒီသတင်းစကားတွေကိုကျွန်တော်တို့ပေးခဲ့ပါတယ်။
အဲ့တော့ဒီစစ်ကောင်စီကိုနိုင်ငံတကာအစိုးရတွေကအတိမတ်ပြုတဲ့အတိုင်းတာပေါ့နော်အဲ့ဒါကိုရောဟိုမက်ဆီမာအောင်လို့ဘကဘလို့မြင်လဲဘလို့သုံးသက်ထားလဲရှင
်အခုထိတော့အတိမတ်မပြုဘူးဒါကြောင့်မို့လို့ဟိုခုနတောင်းဆိုချက်တွေမှာတွေ့ရတယ်ပေါ့နော် international law နဲ့တောင် international ဒီနိုင်ငံတကာဥပဒေတွေနဲ့ဆက်ဆံရေး ethically ပေါ့နော်ကျင့်ဝတ်တွေအရဆိုလို့ရှိရင်သူတို့စာချုပ်စာတမ်းတွေအနေထားတွေနဲ့ခုနပြောတဲ့သူတို့နိုင်ငံတကာကတန်ခင်းတမန်ခင်းကြီးတွေနဲ့ဒီကိစ္စကိုပြားပေးဖို့အမျိုးမျိုးစူးစမ်းနေကြတာကိုတွေ့ရပါတယ်။ဒီဟာကြီးကဟိုဘယ်လိုပြောရမလဲဆိုလို့ချင်းအထူးအားဖြင့်တော့ဒီမိုကရေစီနိုင်ငံကြီးအတွက်တော့အကြီးအကျယ်ဟိုချိန်ချောက်တဲ့ကိစ္စဖြစ်နေတာပေါ့လေနော်။ဒေတာရင်းမှာအခုဆိုရင်ကျွန်တော်တို့တိုင်းပြည်ကြီးတယ်မဟုတ်တော့ဘူး။ခုနထိုင်းဘက်မှာပါဆန္ဒပြရတွေပါဖြစ်နေပြီ။ထိုင်းမှာလည်းအာဏာသိမ်းစစ်ဆေးရသိမ်းလိုက်ပြန်ပေးလိုက်ဒီလိုဖြစ်နေတယ်ဆိုတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်မလို့ဒါ regional issue လဲတစားတစားနဲ့ဖြစ်လာနေတဲ့အနေအထားမျိုးတွေ့နေရတယ်။ဆိုတော့ကမ္ဘာနိုင်ငံကြီးရဲ့ထောက်ခံမှုဟာအမတမ်းမှနေပါတယ်ဒါထင်းထင်းသိမ်းသိမ်းနဲ့သွားဖို့လိုအပ်တယ်ဆိုတော့တစ်ချက်ကြောင့်သာစေအောင်စုနဲ့ဘာပဲပြောစားကျွန်တော်တို့ဆိုတော့သူ့အတမန်တွေဆိုသူတို့နားလည်ပေးပါသူတို့ CRPH ကိုထောက်ခံတယ်တော်တော်လည်းပဲခုနပြောတဲ့ညှိနှိုင်းမှုအဖြစ်တစ်ခုရှာဖို့လို့ဆိုလို့ရှိရင်တော့အနာသိန်းစေကောင်းဆောင်တွေနဲ့သူတို့တွေးဖို့စူးစမ်းလိုက်စူးစမ်းပြီးစကားပြောပေးမယ်အဲ့လိုစူးစမ်းတဲ့အခါမှာဆိုရင်ဒါဟာစေကောင်းဆောင်တွေကိုအတိမတ်ပြုတာမဟုတ်ပါဘူးသူတို့နားလည်ပေးပါဆိုပြီးတော့ကျွန်တော်တို့ပြောထားတယ်ရှိပါတယ်အဲ့တော့နိုင်ငံတကာရဲ့အတိမတ်ပြုမှုကတော့အမတမ်း legitimacy ရအမတမ်းကိုနေပါတယ် percentage အပြင်တော်တော်လေးနေတဲ့အနေအထားရှိပြီးတော့ CRPH ရဲ့ဖြစ်တည်မှုကိုဒါ legitimacy ကိုအများကြီးထောက်ပံ့ပေးနေတာမျိုးရှိပါတယ်အားရစရာကောင်းပါတယ်
အဲ့တော့ဒီပြီးခဲ့တဲ့အပတ်တွင်းပဲပေါ့နော် American သမ္မတ Joe Biden ကနေပြီးတော့ဒီမြန်မာနိုင်ငံဒီကစစ်ကောင်းဆောင်တွေပေါ်မှာသူတို့အဓိကဒီဆီယနာသိမ်းနေပေါ့နော်တာဝန်ရှိတဲ့လူတွေကိုဟိုပိတ်မှတ်ထားပြီးတော့အဲတန်ခတ်အရေးယူထားတယ်အဲ့ဒါအပြင်ကိုဒီမြန်မာနိုင်ငံကပိုင်ဆိုင်ထားတဲ့ဒီဒေါ်လာ1ဘီလီယံကိုလည်းပေါ့နော်သူတို့ထိမ့်သိမ်းထားမယ်ထိမ့်ချုပ်ထားမယ်ဆိုပြီးတော့လည်းကြေညာဆိုတော့အဲ့ဒီ1ဘီလီယံဆိုတဲ့ဟာ American မှာရှိနေတဲ့မြန်မာနိုင်ငံရဲ့ပိုင်ဆိုင်မှုအဲ့ဒါဘာကိုပြောတာလဲရှင်
အဓိကကျွန်တော်ထင်တယ် trade လုပ်ဖို့လို့အရင်အစိုးရတုန်းကကျွန်တော်တို့တွေနောက်ပြီးတော့ဒီမြန်မာငွေခိုင်မာအားကောင်းဖို့လို့ ਨੇ ဟိုလှုပ်ထားတဲ့ဟာတွေရှိခဲ့ပါလိမ့်မယ်ဆိုတော့ဒါအစိုးရနေပြီးတော့ပိုင်ဆိုင်မှုတွေပေါ့နော်ဒီအဲ့ဒီဟာတွေကိုကျွန်မနားလည်လိုက်တာကတော့ဒါဒီတရားမဝင်အာဏာသိမ်းစစ်အစိုးရသုံးပိုင်ခွင့်မရှိဘူးဒါဒီတရားဝင်အစိုးရကလှုပ်ထားခဲ့တဲ့အဲဘာပဲပြော reserve ထားထားတဲ့ဒီ trade မှာထားထားတဲ့အားမျိုးတွေဖြစ်နေတယ်ဒါတော့ဒီဘဏ္ဍာရေးနဲ့ဟိုကော်မတီကလှုပ်တော်ကိုယ်စားလှယ်တွေဆိုပို့ပြီးတော့ဟိုသိပါလိမ့်မယ်ဒီဘဏ်များနဲ့ငွေကြေးဆိုင်ရာကော်မတီတို့ဟိုရောကိုယ်စားလှယ်တွေဆိုလို့ရှိရင်ပို့သိလိမ့်မယ်ဒါတို့လေဆိုတော့ဆိုလိုတာကတော့ဟို conceptually အခြေခံသဘောတရားအရတော့ဒါဟာဟိုအာဏာသိမ်းစစ်ဆိုရနဲ့မဆိုင်ဘူးဒါပြည်သူလူထုကရွေးကောက်တင်မြှောက်ခံထားတဲ့တရားဝင်အစိုးရသားလည်းဒါကိုသုံးပိုင်ငွေရှိရဲလို့ပြောလိုက်တဲ့ message လို့ကျွန်မဒီလိုပဲနားလည်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီ American အစိုးရဘက်ကဒီလိုဒီအာဏာသိမ်းမှုပေါ်မှာသူတို့ပြင်းပြင်းထန်ထန်ပေါ့နော်အရေးယူဆောင်ရွက်တာတွေပေါ်မှာရောဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနေနဲ့ရောဘယ်လိုမြင်လဲရှင
်ကျူးစွပါတယ်ကျူးစွပါတယ်အဲကျွန်တော်တို့ကတခုပဲထက်ပြီးတော့ဟိုဟိုပါပေါ့နော်ဟိုတိုက်တွန်းရတာကဘာလဲဆိုတော့အရင်တော့ကလည်းဒီစီဝိုင်းပေးဆိုတာတွေလုပ်ခဲ့တယ်အဲမတိချက်ပို့ပြီးတော့ထိရောက်တဲ့အပြောင်းလဲကိုဖြစ်စေနိုင်တဲ့အရေးယူမှုတွေပို့လို့ဖို့ကျွန်တော်တို့ဒီ UN Security Council မှာလည်းသူတို့ဆုံးဖြတ်ခဲ့တာဟိုပေါ့တော့ဟို announcement လုပ်ခဲ့တာရှိတယ်အဲ့တော့ resolution ပေါ့ကြီးညာချက်လိုမျိုးမဟုတ်ဘဲနဲ့ဆုံးဖြတ်ချက်လိုမျိုးချပြီးတော့လက်တွေ့ပါတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လို့ကျွန်တော်တို့ကထပ်မံပြီးတော့တိုက်တွန်းခဲ့ပါတယ်အခုလည်းထပ်ပြီးတော့ဒီအတိုင်းပဲတိုက်တွန်းလုပ်ပါတယ်ခုနပြောတဲ့စီးပွားရေးပိတ်ဆို့မှုနဲ့ကျွန်တော်နောက်တဲ့နှစ်20ထပ်ပြီးတော့မဆောင်နိုင်ပါဘူးဟိုပေးလို့လည်းမရပါဘူးဒီပွဲဒီအနေအထားမျိုးမှာဒီအစဉ်လာကြီးဖြစ်အောင်လုပ်လို့မရအောင်အဲ့တော့ဒီထက်ပိုပြီးတော့ပြင်းထန်တဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေနောက်ပြီးတော့ဗမာပြည်မှာစစ်အာဏာသိမ်းလို့ရှိရင်ပြည်သူလူထုရဲ့မဲတွေကိုစိတ်ဆန္ဒတွေကိုတယောမော်ကားလုပ်မယ်ဆိုရင်ဒီလိုပဲပြစ်ဒဏ်ခံရမယ်ဆိုတဲ့အဲဘောနော်နမူနာမျိုးတွေကျွန်တော်တို့လိုအပ်နေပါတယ်နော် เนาะไอ้တော့ไอ้လိုမျိုးဒီไอ้လိုမျိုးဖြစ်နိုင်မဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေထပ်လုပ်ပေးဖို့ကျွန်တော်တို့ကတော့တိုက်တွန်းပါတယ
်ဒါကတော့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီဝင်ဒေါ်စင်မအောင်ပါတယ်ရှင
်ဖြူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါVOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါရှင်။ဥစည်းသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ Democracy ဖော်ဆောင်မယ်ဆိုတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စကားယုံကြည်လို့ရသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစည်းသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ရဲ့ February 10ရက်နေ့ကတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ဦးဆောင်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အပါအဝင်အစိုးရလွှတ်တော်ရွေးကောက်ပွဲကော်မရှင်နဲ့ NLD ပါတီတာဝန်ရှိသူတွေကိုဖမ်းဆီးပြီးဆရာနာသိမ်းပွဲတစ်ခုဆင်နွှဲလိုက်ပါတယ်။အဲ့ဒီနေ့မှာပဲကျင်းပတဲ့ဒုသမ္မတဦးမြင့်ဆွေနဲ့စစ်ဗိုလ်ချုပ်ကြီးတွေတက်ရောက်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီစည်းဝေးမှာဆရာနာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကသူတို့အနေနဲ့အာဏာသိမ်းရတဲ့အကြောင်းရင်းကိုရှင်းလင်းပြောကြားခဲ့ပါတယ်။သူကရုပ်ကပွဲပြီးတဲ့နောက်တမတော်ကမဲဆင်းတွေကိုပြန်ပြီးစစ်ဆေးခဲ့တဲ့အကြောင်းအဲ့ဒီမှာမဲမတမာမှုဖြစ်နိုင်သည့်စည်းရင်ဆယ်သန်းကျော်တွေးရှိရတဲ့အကြောင်းဒီပြဿနာဖြေရှင်းပေးဖို့ကော်မရှင်လွှတ်တော်နဲ့အစိုးရတာဝန်ရှိသူတွေကိုတောင်းဆိုခဲ့ကြောင်းဖြေရှင်းမပေးတဲ့အခါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ပေးဖို့တောင်းဆိုရမှာလဲညှင့်ပယ်ခံရကြောင်းအခုလိုမဲမတမာမှုဖြစ်နိုင်သည့်စည်းရင်ပြဿနာဖြေရှင်းမပေးဘဲလွှတ်တော်အသီးသီးအားခေါ်ယူခြင်းအစိုးရဖွဲ့ရန်စူးစမ်းခြင်းတွေဟာ2008ဖွဲ့စည်းပုံခြေခံဥပဒေပုံမှန်40ကနဲ့ပုံမှန်419ပါနိုင်ငံတော်အာဏာကိုအာဓမ္မနည်းဖြင့်ရယူရန်ဆောင်ရွက်ခြင်းဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အာဏာသိမ်းအဖွဲ့အရင်ကဗာဒီပြောခဲ့တယ်။အဲ့ဒီပြောစကားတွေအစင်းစင်းဘလို့ပြောင်းလဲလာသလဲ။သူ့ရဲ့တကယ်ညီမချက်ကရောဗာဒီဖြစ်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
အလုံးတည်ပြီးဖြစ်တဲ့အတိုင်း2010ရွေးကောက်ပွဲကာလနိုဝင်ဘာ10ရက်နေ့နေပြည်တော်မဲယုံတခုမှမဲပေးပြီးပြန်ထွက်လာတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုသတင်းတောက်တွေကမေးတဲ့အခါသူကအခုရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီး UEC ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တာနဲ့အဲ့ဒါကိုလက်ခံရမှာပါပဲဆိုပြီးပြောဆိုခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတက်မတော်ကာကွယ်ဦးစီးချုပ်ရုံးကနေတက်မတော်သားတွေမဲပေးခဲ့တဲ့မဲဆန္ဒနယ်မြေ200ကျော်လောက်ကမဲစည်းနေစစ်စေးမယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလိုလှုပ်တာဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲသွားအောင်လှုပ်တာမျိုးမဟုတ်ဘဲရွေးကောက်ပွဲကိုတန်တရားကင်းကင်းနဲ့ယုံကြည်လို့ရအောင်လှုပ်တာပါလို့ပြောဆိုခဲ့ပါတယ်။မဲစည်းတွေကိုစစ်ဆေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီတောင်းဆိုတဲ့အခါဥပဒေနဲ့မညီလို့လိုက်လျောခြင်းမပြုနိုင်ဘူးလို့တုံ့ပြန်တဲ့အခါတက်မတော်ဘက်ကသူ့ဘာသူမဲစည်းစစ်ဆေးတာတွေလို့စစ်ဆေးတွေးရှိချက်တွေဆိုပြီးတရင်ထုတ်ပြန်တာတွေအချိန်ချင်းလှုပ်ခဲ့ပါတယ်။မဲစင်းတွေနဲ့ပတ်သက်ပြီးကနအူးပြောဆိုချက်တွေထဲမှာ PDF file တွေကစီးရင်တွေ Excel file တွေပြောင်းထည့်တယ်အဲ့ဒီနာမည်မှတ်ပုံတင်မိဘနာမည်ထပ်နေတာတွေလူတယောက်တည်းမဲစင်းတနေရာတည်းမကပါနေတာတွေအသက်ရကျော်ဖြစ်နေတာတွေအသက်18နှစ်မပြည့်သေးတဲ့မဲဆန္ဒရှင်စီးရင်တွေစသဖြင့်မဲစင်းချိုယွင်းမှုတွေတွေ့ရပြီးသူတို့ကတော့အဲ့ဓာရီကိုမဲမတမာမှုဖြစ်နိုင်တဲ့စီးရင်ဆိုပြီးသုံးနှုန်းဖော်ပြခဲ့တာတွေ့ရပါတယ်နောက်ဆုံးမှာတော့သူတို့အနေနဲ့မြို့နယ်ပေါင်း300ကျော်ကိုစစ်ဆေးခဲ့ရမှာအဲ့ဒီလိုမဲမတမာမှုဖြစ်နိုင်တဲ့စီးရင်10တန်းကျော်တွေ့ရှိတယ်လို့ကြေညာခဲ့တာပဲဖြစ်ပါတယ်
။ဒီလိုနဲ့အာဏာသိမ်းပြီးနောက်ယာယီသမ္မတတာဝန်ယူခဲ့ရတဲ့ဦးမြင့်ဆွေရဲ့ဥပဒေကဲ့သို့အာဏာတည်သောအမိန့်ထုတ်ပြန်ရမှာတော့2008ဖွဲ့စည်းပုံအရနိုင်ငံတော်အရေးပေါ်အခြေအနေကြေညာပြီးတက်ချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတနှစ်သက်တမ်းရှိမဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာလွှဲရတယ်အဲ့လိုအာဏာလွှဲလိုက်တာဟာမဲဆင်းပြဿနာဖြေရှင်းဖို့ဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒါပေမဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြန်လည်တင်ပြချက်မှာတော့မဲဆင်းပြဿနာဖြေရှင်းရုံနဲ့မကအရေးပေါ်ကာလပြဋ္ဌာန်းချက်တွေဆောင်ရွက်လုပ်ပြီးရ လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးမယ်။အဲဒီမှာအနိုင်ရတဲ့နိုင်ငံရေးပါတီကိုနိုင်ငံတော်တာဝန်လွှဲအပ်ပေးသွားမယ်လို့ပြောခဲ့ပါတယ်။ဒါကိုကြည့်ရင်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တဲ့အဖွဲ့ဟာငကိုပြောဆိုထားတဲ့မဲစင်းစစ်တာဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့လုပ်တာမဟုတ်ဘူး။ယူကဘွေရလတ်ကိုတန်တရားကင်းကင်းနဲ့ယုံကြည်နိုင်မှုဖြစ်တယ်ဆိုတာကိုပြောင်းပြန်လှန်လိုက်တယ်လို့ဖြစ်ပြီးယူကဘွေရလတ်ကိုလုံးဝပယ်ချလိုက်ပြီဖြစ်ကြောင်းယတိပြပြောဆိုခဲ့တဲ့သဘောလည်းဖြစ်ပါတယ်
။ဒါကို February 10ရက်နေ့ကပြောတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြည်သူကိုပြောတဲ့မေခွန်းနဲ့မှလည်းတွေ့မြင်နိုင်ပါတယ်။မေခွန်းနဲ့မှသူ့အနေနဲ့လမ်းပြမြေပုံ၅ချက်ထုတ်ပြန်ပြီးအကောင့်ထဲပေါ်နေတဲ့အကြောင်းနံပါတ်၁မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအသစ်ပြန်ဖွဲ့ပြီးမဲစီရင်ကိစ္စဆောင်ရွက်နေတဲ့အကြောင်းနံပါတ်5မှာတော့အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေဆောင်ရွက်ပြီးရင်2008ဖွဲ့စည်းပုံခြေခံဥပဒေနဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်တဲ့နိုင်ငံရေးပါတီကိုအာဏာလွှဲပေးမယ်ဆိုပြီးဖော်ပြထားပါတယ်။အာဏာသိမ်းကောင်စီကနေနိုင်ငံတကာမိသားစုကိုမျက်နှာမူပြီးပြောတဲ့စီမှာတော့နောက်ပုံစံတစ်မျိုးပါ February 5ရက်နေ့ဆွဲနဲ့နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အဲ့ဒီနေ့မှာပဲမြန်မာနိုင်ငံအခြေဆိုင်တန်မတ်ကြီးတွေတန်တမန်တွေကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကိုနိုင်ငံကြီးဝန်ကြီးဦးဝင်းနာမောင်တွင်ရှင်းလင်းတဲ့စီမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကမကြာခဏပြောလို့ရှိတဲ့မဲမတမာမှုဖြစ်နိုင်တဲ့စီရင်ဆိုတဲ့စကားလုံးနေရာမှာမဲမတမာမှု၁၀တန်းကျော်မဲလိမ်မှုများအဖြစ်ပြောင်းလဲပြောဆိုသွားတာတွေ့ကြရပါတယ်ဒါတွေကိုကြည့်ရင်အာနာသိန်းကောင်စီကနေဖွဲ့စည်းပေးလိုက်တဲ့ရွေးကောက်ပွဲကော်မရှင်ဘာဆက်လုပ်မလဲဆိုတာပုံပြီးပေါ်လွင်စေပါတယ်။သူတို့အနေနဲ့မဲစင်းမှန်မှန်စစ်ဆေးတာရွေးကောက်ပွဲရလက်မှန်မှန်စစ်ဆေးပြီးမှန်ကန်ရင်ရွေးကောက်ပွဲရလက်ကိုဆက်ပြီးအကောင့်ထဲပေါ်ဆိုတာမျိုးမဟုတ်ဘဲရွေးကောက်ပွဲမှာမတမာမှုရှိခဲ့တဲ့ NLD အနိုင်ရတယ်ဆိုတာမဟုတ်ဘူးဆိုတဲ့အဖြေထွက်လာအောင်အကောင့်ထဲပေါ်မဲ့သဘောမြင်တွေ့လာရပါတယ်။ဒါနဲ့ပသက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကိုဖမ်းဆီးထားတာလက်ရှိမှာလည်းကော်မရှင်အဆင့်ဆင့်တာဝန်ရှိသူတွေကိုဖမ်းဆီးနေတာတွေနဲ့ဆက်ဆက်ကြည့်နိုင်ပါတယ်
။အခြားတစ်ဖက်မှာလည်း NLD ပါတီခေါင်းဆောင်တွေကိုဆက်ပြီးဖမ်းဆီးထိန်းသိမ်းတာ NLD ရုံးတွေကိုတရားမဝင်ဝင်ရောက်မှွေနှောက်ပြီးဆာရွက်ဆာရံအပါဝင်ပစ္စည်းတွေသိမ်းယူသွားတာတွေကလည်းအာဏာသိမ်းကောင်စီအနေနဲ့ NLD ပါတီကိုနှိမ့်ကွပ်နေတယ်ဆိုတာပြသနေပါတယ်။ဒီအတွက်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောတဲ့အရေးပေါ်ကာလပြဋ္ဌာန်းချက်တွေဆောင်ရွက်ပြီးရွေးကောက်ပွဲတစ်ခုလုပ်ပေးမယ်။နိုင်တဲ့ပါတီကိုအာဏာလွှဲပေးမယ်။သူ့အနေနဲ့စစ်မှန်ပြီးစည်းကမ်းပြည့်ဝတဲ့ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဆောင်ရွက်လျက်ရှိတယ်ဆိုတာဟာယုံစားလို့ရနိုင်ပွဲမရှိပါဘူး။အဖြစ်နိုင်ဆုံးကတော့လက်ရှိရဟန်းရှင်သူပြည်သူလူထုတရားလုံးရဲ့ဆန္ဒထုတ်ဖော်မှုတွေကိုမရရအောင်နှိမ်နင်းဖြိုခွဲ2020ပုံစံရွေးကောက်ပွဲတစ်ခုပြန်လုပ်ပေးပြီးစစ်ဘုတ်ချုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေပဲကြီးဆိုးတဲ့ခေတ်တစ်ခေတ်ကိုပြန်လဲထူထောင်မှုစ조사နေတာမျိုးပဲရင်တွေ့နေရကြောင်းပ
ါမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။ဒီကနေ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ဒီအာဏာသိမ်းမှုပြည်သူလူထုရဲ့ဆန့်ကျင်မှုဒါတွေနဲ့ပတ်သက်တဲ့သောရရှင်ရဲ့ရေးလာတဲ့စာတွေအားလုံးကိုဖော်ပြပေးသွားခြင်းပါရဲ့နော်ပထမအဆုံးသောရရှင်တယောက်ရေးလာတာကတော့ VOA Bemis New Year တဲ့မြန်မာနိုင်ငံအတင်းအဓမ္မဖြစ်ပြနေတာတွေသတင်းအမှန်တွေနိုင်ငံတကာကသိအောင်လုပ်ပေးပါနော်ဆိုတော့ရေးလာပါတယ်မတ်ဆန္ဒဆိုတဲ့သောရရှင်ကတော့ VOA line ကသတင်းနားထောင်လို့မရဖြစ်နေပါပြီအရင်တုန်းကလိုပဲ radio တစ်လုံးကိုကျွန်မ February 14ရက်နေ့မှာဝယ်ပြမှာပါVOE ကတည်ဆောင်လာပေးမဲ့ကျမတို့မြန်မာနိုင်ငံပြည်သူတွေအတွက်စိတ်ခွန်အားတွေပြည့်စုံမဲ့သတင်းစကားတွေရရဲ့နည်းနဲ့နားထောင်မှာ VOE ရေးတဲ့သူကအစာရအများကြီးအခုတလောရေးလာတာတွေ့ရပါတယ် VOE C ရောက်လားမရောက်လားကျမမသိရပါမယ်အခုလိုစာမျိုးကိုရေးချလိုက်ရမှလိုက်မရလို့သတင်းနားမထောင်ရလို့စိတ်မွန်းကျက်တာတက်တာပါတယ်။ဒီညအဆိုးဆုံးပဲသတင်းကအတန်ကိုထွက်မလာပါဘူး VOE လိုင်းကြောင်လာစိတ်ပူရပါတယ်တဲ့ဟုတ်ကဲ့တခါတလေလေကျမတို့ Facebook ကနေပြီးတော့ line မကြရဘူးဆိုပြီးတော့ရေးလာကြတဲ့စာတွေလက်ခံရရှိပါတယ်เนาะအဖြေတော့အရှာလို့မတွေ့ပါနဲ့ကျမတို့အစီအစဉ်တွေကို radio ကနေဖမ်းယူနားဆင်မယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေမယ်လို့ထင်မိပါတယ်ကျမကဒီ messenger ဒီနေ့မှ radio လေးဝယ်မယ်ဆိုလို့လဲ ကျမတို့ radio အတန်းလိုင်းတွေဖန်လို့ရတဲ့ meter line number တွေပို့ပေးလိုက်ပါရနော် messenger မှာရမယ်ထင်ပါတယ်ရှင် radio က megahertz ပဲပါတယ်ဆိုရင်တော့ kilohertz ကို megahertz ပြောင်းပြီးတော့နားဆင်နိုင်ပါတယ်ဥမာ kilohertz 9380ဆိုရင်တော့ဒီအနောက်ဆုံး3လုံးရှိမှာဒသမထက်အဲကြောင့် megahertz 9.383 ဖြစ်ပါတယ်ရှင် view ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် messenger ရေနောက်ဆုံးအခုရက်ပိုင်းနေအတွင်းမှာဖြစ်နေတဲ့မြန်မာနိုင်ငံမှာအများပြည်သူလုံခြုံရေးတော်တော်ကိုစိတ်မချရာဖြစ်နေပါတယ်ဆိုပြီးရေးလာကြတဲ့သတင်းရှင်တွေစာရီကိုကျွန်မအခုဖော်ပြပေးချင်ပါတယ်ပထမအဦးဆုံးဘဝအသစ်ဆိုတဲ့သတင်းရှင် Messenger မှာစာရေးပြီးတော့ပို့လာတာပါအ
ာနာသိန်းစစ်ကောင်းဆောင်ကတော့ပြည်သူကိုအတော်ဒုက္ခပေးနေပါပြီတိုင်းပြည်အေဂျင့်နေလျက်နဲ့တိုင်းပြည်မငြိမ်သက်လို့အာနာသိန်းနဲ့ပြောအခုတိုင်းပြည်ကသူ့အာနာသိန်းလို့မငြိမ်သက်ရတာပြည်သူကသူ့လုံရဲကြောင့်လမ်းမထွက်နေရတာဒါကိုတိလျက်နဲ့ထောင်ကားသူတွေလွတ်ရက်ွက်တဲလဲပေါက်ကရတွေလုတ်ခိုင်းအခုရဲတွေပါပေါက်ကရလုတ်ခိုင်းနေပြီရွေးကောက်ပွဲအန်နေဒီအနိုင်ရမဲတွေကိုမီးရှို့နေတဲ့ဓာတ်ပုံတွေလဲတက်လာနေရဲ့သူ့လုံရက်ကိုကမ္ဘာကုလသမဂ္ဂအနေနဲ့ခြိတိရရအများဆုံးအေးအေးဆောင်ရွက်ပေးဖို့တောင်းဆိုပြရစေအမေစုနဲ့တကွတမန်တော်ကြီးဦးဝင်းမြင့်တဲ့အတူဖန်စီထားရဲ့ခေါင်းဆောင်တွေအများဆုံးလူမြအောင်ကူညီပေးပြီးမြမပြည်သူလူထုအာနာရှင်ရဲ့ဒုက္ခပေးမှုပေါင်းစုံမှာကာဝယ်ပေးဖို့အနုအညွတ်တောင်းပန်ပါတယ်အတော်ဒုက္ခပေးနေပါပြီ
မြမပြည်သူလူထုကိုအာနာရှင်ဒုက္ခပေးနေမှုအပေါင်းကနေပြီးတော့အကာအကွယ်ပေးပါတဲ့ပန်ချားလာတာဖြစ်ပါတယ်နောက်ထပ်အေမျိုးသန့်ဆိုတဲ့သောရရှင်ကလည်းသူ့လိုခက်ဆင်ဆင်စာမျိုးရေးလာတာပါအခုကျွန်မကဒီသောရရှင်အားလုံးရဲ့စာတွေကိုမဖော်ပြပေးနိုင်လို့တချို့ရဲ့စာတွေကိုပဲဖော်ပြပေးနိုင်တာဖြစ်ပါတယ်နော်အားလုံးရေးလာကြတဲ့စာတွေကခက်ဆင်ဆင်တူပါတယ်အေမျိုးသန့်ဆိုတဲ့သောရရှင်ကကျွန်တော်တို့ပြည်သူလူထုတစ်ရက်လုံးအရန်ကိုစိတ်ဆင်းရဲလူပင်မဲစိတ်ပင်မဲစေးနေကြရပါလေတဲ့ညညဆိုလဲကောင်းစွာမအေးရပါဒါတွေကိုလဲတိပီးဖြစ်မှာပါကျွန်တော်တို့ဒီထက်အသေးမခံနိုင်ကြတော့ပါဘူးမြန်မာစစ်အာဏာရှင်တွေကိုစေရေးအရအေးယူနိုင်ဖို့ကျွန်တော်တို့ပြည်သူတွေဘလို့လှုပ်ဆောင်ရမလဲဆိုတဲ့အချက်လေးတွေကိုတက်သည့်နားလေသူတွေနဲ့မင်းမြန်ဆွေးနွေးကမ်းလေးတွေလုပ်ပြီးတော့ဖြစ်ဖြစ်အကြံဉာဏ်ပေးခြင်းဖြစ်ဖြစ်လှုပ်ဆောင်ပေးစေချင်ပါလေမြန်မာပြည်သူလူထုတစ်ရက်လုံးကိုစားတောင်းဆိုပါလေအရင်ကလို VOA BBC RFA တို့ကိုနားထောင်ဖို့ရေဒီယိုလေးခိုးဖွင့်ရတဲ့ဘဝကိုပြန်မရောက်ချင်တော့ပါဘူးဗျာတဲ့ကျွန်တော်တို့လူခွင့်ရေးတွေအရင်ကိုဆုံးရှုံးနေရပါတယ်ဆိုပြီးတော့အေမျိုးသန့်ဆိုတဲ့သောရရှင် Messenger ကနေစာရေးပို့လာပါတယ်ရှင်ဂျန်နက်ဒိုဒိုဆိုတဲ့သောရရှင်ရဲ့အမြင်ကိုလည်းအခုဆက်ပြီးတော့ဖော်ပြပေးစီမှာတယ်ရှင
်ပုံမှန်အမျိုးမျိုးထုတ်အိမ်ဖောက်မီရှိုးအိမ်တွေအုပ်စုလိုက်ဝိုင်းရေစစ်တပ်နဲ့ထောင်ထွက်တွေပဲလုပ်နေပါတယ်နိုင်ငံတော်အေဂျင့်တရားရေးကိုသူတို့ပဲဖျက်ဆီးနေတာပါဖမ်းရမ်းမပါပဲညစဉ်တိုင်းအိမ်ထဲတွေအုတ်တတိုင်းကျော်ဝင်ပြီးလူတွေဖမ်းနေပါတယ်အရက်ဝတ်နဲ့ရောစစ်ဝတ်နဲ့ရောပြည်သူတွေညာရောနေရောအေးအေးချမ်းချမ်းနေလို့မရပါဘူးလက်နက်မဲ့ပြည်သူတွေဘက်ကအေးချမ်းစွာတုံ့ပြန်နေစေပါသူတို့ပဲစူပူအောင်လုပ်ပြီးတော့ဒရုန်းနဲ့လည်းမှတ်တမ်းယူနေပါတယ်စူပူလို့သူတို့ထိမ့်သိမ်းရပါတယ်ဆိုတာကိုသက်သေပြဖို့ပါ MRTV နဲ့မြောက်ရီမှာလည်းသူတို့ထုတ်ပြန်တဲ့သတင်းနဲ့လှုပ်ကြံသတင်းတွေပဲလွှင့်နေတာပါတိုင်းပြည်ဒီလောက်စူနေတာအေးချမ်းစွာလေးချိန်ခံလုပ်နေတယ်တို့ CDM ကြောင့်ဘယ်ဆရာမမကြောင်းမတက်တာကိုဘယ်ကဓာတ်ပုံတွေမှမသိယူလာပြီးအေးချမ်းစွာပညာသင်နေပါတယ်တို့ပြောရရင်ညာလွှင့်နေတာတွေအများကြီးပါမြန်မာပြည်သူတွေရဲ့ဒုက္ခကိုကယ်တင်နိုင်ဖို့နိုင်ငံတကာကအကူအညီအမြန်ရဖို့ဝိုင်းဝန်းကူညီပေးကြစီလိုပါတယ
်ဂျန်နက်ဒိုရိုဆိုတဲ့သောရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာပါနောက်ထပ်ကိုကျော်ဆိုတဲ့သောရရှင်ကလည်းဒီလိုမျိုးဒီအားလုံးသတင်းတွေမှာကြားနေပြီးသားဖြစ်တဲ့အတိုင်းဒီရက်ွက်တီတွေမှာလုံလုံရင်းမတိမငိမ့်ဖြစ်နေလို့စိုးရိမ်နေရပါတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ
်သူတို့တကယ်လှုပ်ချင်တဲ့ဆိုရင်ထောင်သားတွေနဲ့လှုပ်ဆရာလို့မလားပတ်စံမြများပြပြီးတခြားလူနဲ့လှုပ်မှာပေါ့သူတို့လူချင်တာကပြည်သူတွေလန့်အောင်လည်းမဟုတ်ဘူးအရေးပြက်ပြီးမနှက်မထနိုင်အောင်လည်းမဟုတ်ဘူးသူတို့တကယ်လူချင်တာကဘာလဲဆိုတော့အကြမ်းဖက်လူတစုကအပြစ်မဲ့ပြည်သူတွေကိုနှိပ်စက်တယ်ဆိုတဲ့သတင်းကိုပဲလိုချင်တာအဲ့ဒါမှစစ်တပ်ကဝင်ထိန်းတဲ့ဘာညာဆိုရာကြီးလာမှာမိစရာရှိတာကဘာလို့လူငှားပြီးမလုပ်လဲဆိုတော့မိသွားလို့စိတ်ရင်ဘာလို့မဆိုးဝိုင်းလုံးမှာကြောက်ပြီးအမှန်တိုင်းဖြေကြမှာပဲအဲ့ဒီကြရင်သူတို့လိုချင်တာမရဘူးအဲ့ဒီရောဘာလုပ်လဲဆိုတော့ပရမဆုံးသူတို့လူတွေနဲ့ကောလာဟာလာပြက်အောင်လက်နက်တွေမိကွင်းနေနဲ့အရင်လုပ်တယ်ပြီးတော့ထောင်သားတွေကိုလှုပ်ပြီးညာဘက်လိုက်ချပေးလိုက်တယ်ထောင်သားတွေကတော့ညမထွက်ရအမိန့်ရှိတာသိပုံမရဘူးလူအုပ်ကြီးကတွေ့ရတဲ့ဒုတ်တီနဲ့ဝိုင်းရိုက်လိုက်တော့သူတို့လည်းပြေးကြမှာပဲမိလို့နှိပ်စက်တာပဲဖြစ်ဖြစ်လုံးမရဆိုရင်ကဘာကိုအဲ့ဒီတရင်ဖွာလိမ့်မယ်အပြစ်မဲ့သူတွေကိုနှိပ်စက်ပါရဲ့ဘာညာပေါ့အခုလူတွေတုံးနဲ့လိုက်နေရတွေကိုဂျရုံးနေနဲ့မှတ်တမ်းတင်လိုက်ရိုက်နေရရဲ့မိရဲ့သူတွေကလည်းတချို့ဘာမှမသိကြတာလက်နက်မပါတာတွေပဲကြည့်ပါ တချို့ဆိုရင်သူတို့မျက်လုံးတွေကဘာမှမသိရပုံစံနဲ့ကြောက်နေကြတာလက်နက်မပါပဲမိရဆိုရင်လုံးဝမနှိပ်စပ်ပါနဲ့ဘာမှမလုပ်ပါနဲ့မနှက်ကြရင်နေရကိုပြန်လှုပ်ပေးလိုက်ပါသူတို့ထောင်ချောက်တဲ့လုံးဝမဝင်မိပါစေနဲ့
ဒါကကိုကျော်ဆိုတဲ့သောရရှင်ဒီအခုဖြစ်နေတဲ့အခြေအနေတွေပေါ်မှာမူတည်ပြီးတော့စိုးရိမ်စိမ့်နဲ့အကယ်၍တကယ်လို့ဒီလုံုံရေးစိတ်မချရလို့ရက်ခွက်ထဲကိုလူစိမ့်ဝင်နေဆိုတာမျိုးတရားရက်ကိုမိရင်လဲအနေရမပြုတ်ပဲနဲ့ပြန်လှုပ်ပေးပါဆိုပြီးတော့အခုလိုရေးလာတာဖြစ်ပါတယ်ရှင်ဒါကတော့သောရရှင်ကိုကျော်သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့မြာနှင်းဆိုတဲ့သောရရှင်မှာသူ့ရဲ့သဘောထားကိုလည်းကျွန်တော်တို့ VOA မြန်မာပိုင်း Messenger မှာစာရေးပြီးတော့အခုလိုဖွင့်ဟလာပါတယ
်ရပ်ဘက်ဆိုလူတွေလိုက်ဖမ်းနေပြီးအိမ်ချဝင်းတွေတည်းထိအတင်းဝင်ရောက်ပြီးဖမ်းဆီးနေပါပြီးထောင်ကလွတ်လိုက်တဲ့လူတွေနဲ့အပြင်ကငှားထားတဲ့လူတွေနဲ့ရက်ကွက်တွေရဲ့မီးတွေလိုက်ရှို့ခိုင်းနေပြီး VOA သတင်းဌာနမှတာဝန်ရှိသူများကျေးဇူးပြုပြီးနိုင်ငံတကာမီဒီယာတွေကိုဖြန့်ဝေပေးပါအခုဆိုပြည်သူတွေမှာကိုယ်နိုင်ငံကိုမျိုးကိုရက်ကွက်ကိုအိမ်မှာတော့မလုံခြုံတော့ပါဘူးအရန်ကိုကြောက်နေရပါပြီ
ဟုတ်ကဲ့ဒါကတော့ VOA သောရရှင်မြန်းရဲ့ထင်မြင်ယူဆချက်ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ဒီသောရရှင်ရဲ့စာတွေကတော့ခက်ဆန်ဆန်တူနေတဲ့သောရရှင်ရဲ့အားလုံးရဲ့စာတွေကနေတချို့ကိုရွေးချယ်ပြီးထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်နော်သောရရှင်ရဲ့အခုလိုမျိုးသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုကျွန်တော်တို့ VOA မြန်မာပိုင်းမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုသောရရှင်နေကိုမြတ်တာလက်ဆောင်တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ခွန်အားဖြင့်မိငယ်ဆိုတဲ့တခြင်းဖြစ်ပါတယ်တေးရီကိုနေဝင်မူရင်းတေးစုခင်မောင်တို့ဖြစ်ပါတယ်ခမောင်တို့တီဆိုတဲ့တခြင်းကိုအလုံးနှစ်သက်ပြီးတော့ပြိတဲ့အားပေးမှုအများကြီးရထားတာပါဒီနေ့တော့ကျမကဒီတခြင်းလေးကိုအမျိုးသမီးအစိုးရ3ယောက်စူပေါင်းတီဆိုထားတာကိုထုတ်လွှင့်ပေးခြင်းပါတယ်ကဏ္ဍအတီးတီမှာအမျိုးသမီးတွေရဲ့ဥဆောင်ဥရပြုပါဝင်မှုကိုဒီတခြင်းလေးနဲ့အကုန်ပြုခြင်းလို့ဖြစ်ပါတယ်နော်မေခလာခင်မြတ်မွန်နဲ့ရှီတို့တီဆိုထားတဲ့ခွန်အားဖြင့်မိငယ်ဆိုတဲ့တခြင်းလေးကိုအလုံးနှစ်ချိုက်ခံစားနိုင်ကြပါစေရှင်
네위냐고구절예마영리다레네뜻고야메
就寂静
ိတ်ကလာခင်မွန်နဲ့ရှိလို့ဒီဆိုထားတဲ့ခွန်အားဖြင့်မြင့်ရဲ့ဆိုတဲ့ခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဒီမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးလာပြီးရင်ဖွင့်ကြတွေနဲ့ဒီသချင်းတောင်းဝါတွေကိုတင်းနေနေညာဝိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဒီမြန်မာပိုင်း Facebook စာမျက်နှာကနေထုတ်လွှင့်ချိန်နဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့တဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတော့ပြန်နားထောင်နိုင်ပါလိမ့်ရှင်ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်ကျမဧတနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်တွေအားလုံးရှင်လန်းချမ်းသာကြပါစေရှင်
让你打的你的歌谣美有几几年就算他妈的起码好年更要美么好啦但你啊那哈么超过一点就也算也哭阿奇你也一说不定你也一
တင်းရနေညာပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအချင်းညာပေးသွားမှာဖြစ်ပါတယ်ခင်ဗျာစစ်တပ်ကအနာသိမှုကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတွေရန်ကုန်မန္တလေးနဲ့နေပြီးတော့ပါဝင်နိုင်ငံတော်ကမြို့တွေမှာဒီနေ့မှအချိန်ဟုန်နဲ့ဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ရန်ကုန်မှာတော့လမ်းပေါ်ထွက်ဆန္ဒပြတာတွေအခုဆိုရင်ကိုရမြောက်ရှိသွားပြီဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေဟာလေရန်မြင်းဒီကုန်းနဲ့မြို့နဲ့မှာစုဝေးကြကြပြီးတော့နိုင်ငံတော်တိုင်းမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ဖမ်းဆီးထားတဲ့သူတွေအများဆုံးပြန်လွတ်ပေးဖို့ဝန်ထမ်းတွေအနေနဲ့စီရမ်လှုပ်ရှားမှုမှာပါဝင်ကြဖို့တောင်းဆိုခဲ့ကြပါတယ်။မန္တလေးမြို့မှာဆိုရင်လည်းစစ်အာဏာသိမ်းမှုကိုစတင်တဲ့လူလူဆန္ဒပြပွဲတွေဖြစ်ပွားခဲ့သလိုနေပြည်တော်မှာလည်းဆန္ဒပြတဲ့သူတွေကကားတွေမော်တော်ဆိုင်ကယ်တွေနဲ့လှည့်လည်ဆန္ဒပြခဲ့ကြပြီးတော့ဝန်ထမ်းတွေအနေနဲ့အကြမ်းမဖက်ပဲအာဏာဖီဇန်နဲ့စီရမ်လှုပ်ရှားမှုမှာပါဝင်ကြဖို့တောင်းဆိုခဲ့ကြပါတယ်။ဒါပြင်နိုင်ငံတော်ကတခြားမျိုးတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့မော်လမြိုင်မျိုးမှာတော့ဆန္ဒပြတဲ့ចောင်းသားចောင်းသူတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းခဲ့ပြီးတော့ပြစ်ခတ်နေနေတာတွေရှိခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာစစ်တပ်အာဏာသိမ်းမှုကိုအကြမ်းမဖက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုအားကောင်းပြီးတော့အခုတစ်ပတ်မှာအောင်မြင်မှုရရှိလာဖို့အတွက်အရေးကြီးဆုံးဖြစ်တယ်လို့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူဖွဲ့ခေါင်းဆောင်ကိုမင်းကိုနိုင်ကဒီနေ့ပြောကြားလိုက်ပါတယ်ဒါပြင်အာဏာပိုင်တွေဘက်ကနေနေတာတွေလိုက်လံဖမ်းဆီးတာတွေရရလုံးကြီးအတွက်ပြည်သူချင်းချင်းစောင့်ရှောက်နေတာတွေကိုလည်းကျေးဇူးတင်တယ်လို့ကိုမင်းကိုနိုင်ကပြောပါရယ်။နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပွားနေချိန်မှာပဲညဘက်တွေမှာအာဏာပိုင်တွေဘက်ကဖမ်းဆီးတာတွေနဲ့ရက်ွက်တွေအတွင်းဘယ်ကမှမသိတဲ့လူစိမ်းတွေဝင်ရောက်လာတာတွေကြောင့်မြို့တော်များများမှာလည်းပြည်သူတွေဟာစိုးရိမ်ခိုက်လန့်မှုတွေရှိလာနေပြီးရရလိုက်လုံးကြီးတာဝန်တွေယူလာနေကြပါရယ်ခင်ဗျာ။တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါရယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုရတော့လဲကျေးဇူးတင်ပါတယ်။ကျွန်တော်ရန်နိုင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.